Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့ညပိုင်း 9:30 စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.55 နဲ့လိုင်းလာမီတာ190ရို့ကနေတိုက်ရိုက်ချုပ်လွှင့်နေပါပြီရှင်။ကျွန်မနန်းလာဝါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာအင်္ဂါနေ့ညသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့အတူချိန်ညာပေးသွားမှာဖြစ်ပါတယ်။တူရကီနိုင်ငံမှာတော့လူ35ယောက်ကိုအာဏာပိုင်တွေကဒီကနေ့ဖမ်းဆီးလိုက်ပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာဟာတမန်ရေးချင်းနေကြောင်းမြန်မာနိုင်ငံကိုရွေးကောက်ပွဲဆောင်ကြည့်သူဖြစ်နေလာနိုင်တော့မှာမဟုတ်ပဲသူ့ကိုယ်စားမိဖြစ်သူပဲလာရောက်မှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်တွင်းနေမီပိုင်ဆိုင်မှုအငင်းပွားနေတာတွေကိုအာဆီယံအနေနဲ့အတူတွဲပြီးဖြေရှင်းတင်တယ်လို့မလေးရှားကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရမယ့်သူအရေတဟာရန်ကုန်တိုင်းတွင်းမှာ8သိန်းတိုးလာတယ်ဆိုတဲ့သတင်းမှကြားမှာတော့
အဲ့တော့တမတော်ဆိုတာလက်ထက်ကတိုင်ပြီးနေတဲ့အစည်းအဟောင်းနဲ့သွားပြီးတော့အုပ်ချုပ်ရေးမှုတွေသွားပြတော့အုပ်ချုပ်ရေးမှုတွေကဆောက်ခံမပေးဘူးဆောက်ခံမပေးလို့သုံးပုံစံသုံးကားကြီးနဲ့မတင်လဲရတဲ့
ရှခိုင်အမျိုးသားပါတီကိုယ်စားလှယ်လောင်းဦးစောအေးမောင်ပါရှင်အသေးစိတ်ကိုတော့ကြားခင်တင်ပြပါမယ်ဒါအပြင်နိုင်ငံတော်မှာမဲယုံတွေဖွင့်ဖို့မဲလက်မှတ်တွေဖြောင်းဝင်ဖို့အပါအဝင်မဲယုံလုံခြုံရေးစောင့်ကြည့်ရေးစားတဲ့လုပ်ငန်းစဉ်တွေကိုပြင်ဆင်နေကြတဲ့တဲ့နဲ့ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးအတွက်တောင်းဆိုပြီးအကျဉ်းထောင်တွင်ဆန္ဒပြနေတဲ့တဲ့တွေကိုလည်းတင်ပြတော့ဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံရွှေနှက်ခန်းကိုကြားရမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုကိုရနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင
်တူရကီနိုင်ငံမှာသမ္မတရေဂျက်တယီအာဒိုဝန်ကိုဖျောက်ချဖို့ကြိုးစားတယ်ဆိုပြီးဆွဆွဲခံထားတဲ့ဘာသာရေးကောင်းဆောင်တူကိုထောက်ခံသူတွေပေါ်ဦးတည်တဲ့နိုင်ငံမှုတစ်ခုအတွင်းလူ35ယောက်ကိုအာဏာပိုင်တွေကဒီကနေ့ထိန်းသိမ်းလိုက်ပါတယ်တူရကီလွတ်တော်ရွေးကောက်ပွဲမှာသမ္မတအာရူဝန်ရဲ့တရားမျှတရေးနဲ့ဖွံ့ဖြိုးတိုးတက်ရေး AKP ပါတီအများစုအနိုင်ရခဲ့ပြီး၂ရက်အကြာနိုင်ငံအနောက်ဘက်အစ်စမီယာကန်ဝရမ်မြို့မှာအခုလိုဖမ်းဆီးတာတွေလုပ်ခဲ့တာဖြစ်ပါတယ်။အကြီးတန်းဘျူရိုကရက်အရာရှိတွေနဲ့ရဲအရာရှိတွေကိုထိန်းသိမ်းဖို့အစ်စမီယာမြို့ကနေရာမျိုးစုံကိုရဲတပ်ဖွဲ့ဝင်တွေဝင်ရောက်ခဲ့ကြတယ်လို့ဒိုဝန်သတင်းဌာနကပြောပါတယ်။အမေရိကန်ခြေစိုက်ဘာသာရေးကောင်းဆောင်ဖတ်တူလာဂူလန်ကိုထောက်ခံသူတွေပေါ်စုံစမ်းစစ်ဆေးမှုတစ်ခုရဲ့အစိတ်ပိုင်းတစ်ရက်အနေနဲ့အခုလိုလှုပ်ဆောင်လိုက်တာလို့သတင်းကဆိုပါတယ်။မလာဤကောင်းဆောင်တဲ့အခြေဆက်ရှိတဲ့ဆိုပြီးဆွဆွဲခံထားတဲ့တူရကီနိုင်ငံကအကြီးဆုံးသတင်းဌာနတွေကတခုကိုလည်းပြီးခဲ့တဲ့သတင်းပတ်မှာအာဏာပိုင်တွေကစီးနင်းဝင်ရောက်ခဲ့ပါတယ်မေလာတုန်းကလုပ်ခဲ့တဲ့နိုင်နှင်းမှုတွေအတွင်းမှာတော့ဘာသာရေးကောင်းဆောင်တဲ့အဆက်ဆက်ရှိတယ်လို့ယူဆရတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့တခြားလူတွေဒါဇင်ပေါင်းများစွာကိုလည်းဖမ်းဆီးခဲ့ပါတယ်ရွေးကောက်ပွဲမှာသူ့ပါတီအနိုင်ရတာကိုကဘာကအတိအမှတ်ပြုတင်တယ်လို့သမ္မတအာဒိုဗန်ကတလန်နီမှာပြောပါတယ်ဒါဟာအတိုက်ခံတွေကိုနိုင်နေတဲ့သူ့ဆိုရရဲ့မူဝါဒတွေပေါ်ဝေမှန်ထောက်ပြတဲ့သတင်းတွေကိုထုတ်လွှင့်နေရှိတဲ့အနောက်နိုင်ငံတွေကသတင်းမီဒီယာတွေကိုရည်ညွှန်းပြောဆိုတာဖြစ်ပေါ်လဲရပါတယ်ခင်ဗျာ
စီးရီးယားကိုလေကြောင်းကနေတိုက်ခိုက်နေတာရဲ့တရားဝင်မှုနိုင်ငံရေးနဲ့စီးရီးအန်ဒီယာတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အစိုးရကမဖြေရှင်းဘူးဆိုရင်တိုက်ခိုက်မှုကိုတက်တန်းတိုးပေးရေးလွတ်တော်အမတ်တွေထောက်ခံမှာမဟုတ်ဘူးလို့ဗြိတိန်ပါလီမန်ရဲ့အဓိကကော်မတီတစ်ခုကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်။အီရတ်ကအစ္စလာမစ်ဆွန်းရောက် IS စစ်သွေးကြွတွေကိုအမေရိကန်ဥဆောင်ပြီးလေကြောင်းကတိုက်ခိုက်နေရမှာဗြိတိန်နိုင်ငံကလည်းပါဝင်နေတာပါ။ဒါပေမဲ့အဲ့ဒီစစ်စင်ရေးအတွက်တပ်ဖွဲ့တွေဆီလူရေးကိစ္စဝင်ကြီးချုပ်ကင်မရွန်အနေနဲ့ထောက်ခံမှုအလုံးအလောက်ရမထားပါဘူး။စီးရီးယားအကြက်တဲအတွက်နိုင်ငံရေးအဖြေတရက်ရှာဖွေရေးအာရုံစိုက်ဖို့လိုအပ်တယ်ဆိုတာကိုဗြိတိန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအထူးဖော်ပြပြောဆိုထားပါတယ်။ဗြိတိန်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအဲ့ဒီကြိုးပမ်းမှုကသာမကဖြစ်လာနိုင်ချေဆက်ဆက်ညှိနှိုင်းမှုတွေကိုလည်းထိခိုက်စေနိုင်တယ်လို့အစိုးရခန်းစာကဆိုပါတယ်ရှင်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဘူအာရှဒေသကတာဂျီကစ္စတန်နိုင်ငံကိုဒီကနေ့တွားရောက်ခဲ့ပါတယ်။ဒီသတင်းပတ်အတွင်းဘူအာရှဒေသ၅နိုင်ငံခီးစဉ်ရဲ့ဒိတ်တပိုင်းအနေနဲ့အခုလိုတွားရောက်တာလည်းဖြစ်ပါတယ်။အိမ်မှာနိုင်ငံရဲ့ဝန်ကြီးကယ်ရီဟာတာဂျီကစ္စတန်သမ္မတအီမိုမာလီရမုန်းနဲ့နိုင်ငံရဲ့ဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။တာဂျီကစ္စတန်နိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်ဒီပေါ်မှာအမေရိကန်ကခိုင်မာရှိတယ်ဆိုတာကိုတွေ့ဆုံဆွေးနွေးပွဲအတွင်းမစ္စတာကယ်ရီကအထူးအလေးပေးပြီးတော့ပြောကြားခဲ့ပါတယ်။တလနေ့တုန်းကတော့ကာဇက်စတန်နိုင်ငံအစတနာမြို့ကဟက်စဘရက်ဆူတမ်ပလီနဲ့ယထာဆက်ကောင်းဆက်ယုံတစ်ခုကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒါပြင်နာဇာဘိုင်ယက်တက်ကတို့မှာចောင်းသားတွေနဲ့ဆရာမတွေကိုလည်းစကားပြောခဲ့ပါတယ်။စီးပွားရေးစီမံကိန်းတွေနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအမေရိကန်ပြည်ထောင်စုကကာဇက်စတန်နိုင်ငံနဲ့လက်တွဲလုပ်ချင်တယ်လို့မစ္စတာကယ်ရီကပြောပါတယ်။တရုတ်နဲ့အာရှနိုင်ငံတွေကြားလွှမ်းမိုးမှုရဖို့အပြိုင်ဆိုင်ကြိုးစားတာမျိုးအမေရိကန်ကမမြင်တွေ့ကြပါဘူးလို့လည်းပြောပါတယ်။ဝန်ကြီးကယ်ရီအခုသွားရောက်နေတဲ့ဘူအာရှဒေသကဆိုဗီယက်ပြည်ထောင်စုနိုင်ငံဟောင်းတွေဖြစ်ကြတဲ့ကာဇက်စတန်၊ကာဂစ်စတန်၊တာဂျီကစ္စတန်၊တာ့ခ်မင်းနီစတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတွေဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ကြေကြေပြန့်ပြန့်ဝေဖန်ခံနေရတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ခင်ဗျာ။
အီဂျစ်နိုင်ငံမှာစနေနေ့ကပြတ်ကျသွားခဲ့တဲ့ရုရှားခီးတဲ့တင်ဂျက်လီရင်ကမှတ်တမ်းဆက်ကိုပြန်လည်တွေ့ရှိခဲ့ပြီးအဲ့ဒီဆက်ဟာအနည်းငယ်သာခြုံရင်းမှုရှိပြီးကနအူးစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီလို့ရုရှားပို့ဆောင်ရေးအရာရှိတွေကပြောပါတယ်။လေရင်ပေါ်ပါသွားသူ224ဦးစလုံးသေဆုံးခဲ့တဲ့အထက်ကပထမခနာကိုအလောင်း10လောင်းရဲ့အမိတွေကိုဖော်ထုတ်နိုင်ခဲ့ပါပြီ။ဒါအပြင်သေဆုံးသွားတဲ့ရုပ်အလောင်း100ကျော်ကိုလည်းရုရှားနိုင်ငံစိန့်ပီတာစဘတ်မြို့တော်ကိုရုရှားအစိုးရလေရင်20နဲ့တနင်္လာနေ့အင်္ဂါနေ့တွေကတည်ယူခဲ့ကြောင်းရုရှားအရေးပေါ်ဝန်ကြီးဌာနကပြောပါတယ်။မှတ်တမ်းဆက်ထဲမှာရှိနေတဲ့အချက်လက်တွေကိုထုတ်ယူပြီးစစ်ဆေးမှုတွေပြုလုပ်ပြီးတာနဲ့မကြာခင်မှာအဖြေထွက်လာမယ်လို့ရုရှားပို့ဆောင်ရေးဝန်ကြီးဌာနကတနင်္လာနေ့ကထုတ်ပြန်ကြေညာထားပါတယ်။အီဂျစ်နိုင်ငံမှာပြတ်ကျခဲ့တဲ့ Airbus ခီးတဲ့တင်အငှားဖြစ်တဲ့ Metrojet ရဲ့ထိပ်တန်းအရာရှိတွေကတော့လေကြောင်းအနေနဲ့ဆက်ချွေရင်းမှုဒါမှမဟုတ်လူအမားကြောင့်အခုလိုလေရင်ပြတ်ကျရတာမဟုတ်ကြောင်းငြင်းဆိုလိုက်ပြီးမကြာခင်မှာပဲပို့ဆောင်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
UAE ကနေအင်္ဂါညဘက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသူအဖြစ်သွားရောက်ဖို့ရှိနေတဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာဟာကျမ်းမာရေးအခြေအနေကြောင့်ခီးစဉ်ကိုဖျက်ခဲ့ရပါတယ်ဒါမဲ့လည်းသူကိုယ်စားမြေဖြစ်သူမြန်မာနိုင်ငံကိုသွားမှာဖြစ်တယ်လို့သမ္မတဟောင်းကမကြသေးခင်ကပဲ AP သတင်းဌာနနဲ့တွေ့ဆုံရမှာပြောဆိုလိုက်ပါတယ
် As a matter of fact my grandson Jason is going to he's inGoing to be in Myanmar for the election, which will be the second week in November.
November, Dudia Bama, Chimba, May, Yukau, Pedro, Mimabigo, Mipidu, Jason, Tama, Pibi, Mularunga, Dutuabu, Season, Tabime, the Choke Sarima, Wimapa, Rora, Shinid, Chang, Tamele, Tana, and the Mia, a chain, a lahata, Mapia, only Tami, Jama Ile, Kauni Barelu, Tamara, Kadaga, Piosu, Geraba, Tamara Hong, Kata, Ha, Ate, Kwese, Kudamu, Loke, Yagani, Tuma, Kensa, Yoga, Pinibi, Surago.ပြီးခဲ့တဲ့ဩဂတ်လကတွေ့ရှိခဲ့ပြီးအိမ်နောက်ဆန်းသတ်မှုတွေအရ cancer cell တွေဟာအုန်းနောက်ကိုပြန့်နှံ့နေခဲ့တယ်လို့သိခဲ့ရတာဖြစ်ပါတယ် cancer ရောဂါအတွက်ဆေးကုသမှု၄ကြိမ်ခံယူပြီးတဲ့နောက် cancer cell တွေကိုတိုက်နိုင်ဖို့အတွက်ကိုခံအားကောင်းစေတဲ့ဆေးတွေကိုဆက်ပြီးတော့အသုံးပြုနေရတယ်လို့လည်း Mr. Carter ကပြောပါတယ်အမေရိကန်သမ္မတဟောင်းဂျီမီကာတာတည်ထောင်ခဲ့တဲ့ Carter Center ဟာကမ္ဘာတစ်ဝှမ်းလူခွင့်ရေးဒီမိုကရေစီရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်လှုပ်ဆောင်နေတာဖြစ်ပြီးတော့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းကျင်းပတော့မဲ့2015အထွေထွေရွေးကောက်ပွဲကိုလေးလာဆောင်ကြည့်မှုတွေလှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာမကြာခင်ကျင်းပမဲ့ရွေးကောက်ပွဲတွေကိုလွတ်လပ်မျှတမှုရှိရှိကျင်းပပြီးထွက်ပေါ်လာမဲ့အစိုးရအသစ်အနေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ဖို့ UWSA ဝတ်တက်ဖွဲ့ရဲ့ဌာနချုပ်ရှိရာပန်ဆန်းမြို့က၃ရက်ကြာညီလာခံအပြီးမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။အင်္ဂါနေ့ကညီလာခံအဆုံးသတ်ချိန်ထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့ဘဲပါတီအဖွဲ့အစည်းကပဲဖြစ်ဖြစ်အစိုးရဖြစ်ပေါ်ပေါက်လာတဲ့အခါတိုင်းဒေသလက်နက်ကိုင်တွေအပေါ်မြန်မာစစ်တပ်ကထိုးစစ်ဆင်နေတာတွေအဆုံးသတ်ပြီးအမျိုးသားပြန်လည်တင့်မြဲရေးအခွင့်အလမ်းတွေဖန်တီးဖို့လည်းတိုက်တွန်းခဲ့တာပါလက်တလောမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကိုလည်းမြန်မာအစိုးရတက်မတော်တိုင်းဒေသကိုယ်စားလှယ်တွေဒါမှကတရုတ်နိုင်ငံဘက်ကပါပါဝင်ကြီးတွေ့ဆုံဆွေးနွေးအဖြစ်ရှာလိုတယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာတက်လာမဲ့အစိုးရအသစ်အနေနဲ့လည်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။၃ရက်ကြာညီလာခံကိုတော့တိုင်းဒေသလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့လေးလာသူစုစုပေါင်း54ဦးတက်ရောက်ခဲ့ကြောင်းလည်းဒီကနေ့နှောင်းပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ဒေါင်းတုပ်ပင်လေတွင်နေမီပိုင်ဆိုင်မှုအငင်းပွားနေတာတွေပေါ်အဖြစ်တစ်ခုရှာဖို့ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့အစုအဖွဲ့တစ်ခုအဖြစ်အတူတကွလှုပ်ဆောင်ကြဖို့အရေးကြီးတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟစ်မာမူဒင်ဟူစိန်ကဒီကနေ့ပဲပြောလိုက်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့၃ရက်ကြာအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာအစ္စလာမ်စစ်သွေးကြွ IS အစိုးရအဖွဲ့ရဲ့အနေအပါဝင်ဒေတာတွင်လုံခြုံရေးဆိုင်ရာကိစ္စရပ်အမျိုးမျိုးကိုဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်ဒီစည်းဝေးဟာတောင်တရုတ်ပင်လယ်အရေးဆွေးနွေးဖို့အသင့်တော်တဲ့နေရာမဟုတ်ဘူးလို့တရုတ်တာဝန်ရှိသူတွေကကန့်ကွက်ထားပေမဲ့လည်းနေမီပိုင်ဆိုင်မှုအငင်းပွားနေတဲ့အပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ် တဘောဘေးအန္တရာယ်ကြရောက်နေတဲ့အခြေအနေတွေကိုရင်ဆိုင်တာမှာပဲဖြစ်ဖြစ်အစွန်းရောက်ဝါဒကိုတိုက်ဖြတ်တာမှာပဲဖြစ်ဖြစ်ရှေ့ဆက်သွားနိုင်ဖို့အတွက်ရာအတူတကွလက်တွဲလှုပ်ဆောင်ရေးအာရုံစိုက်ဖို့အရေးကြီးတယ်ဆိုတာကိုမလေးရှားကာကွယ်ရေးဝန်ကြီးကအလေးနက်ပေးပြီးတော့ပြောကြားခဲ့ပါလေတာဖြစ်ပါတယ်အခုအစည်းအဝေးကိုအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့တက်ရောက်နေပြီးတော့အစည်းအဝေးမတိုင်ခင်မှာဂျပန်ကာကွယ်ရေးဝန်ကြီးဘိုချုပ်ကြီး Nakata နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကပြုလုပ်နေတဲ့ကျွန်းစုတွေနားမှာအမေရိကန်စစ်သင်းဘောကိုမကြာသေးခင်ကတက်ဖြန့်ချထားတာကိုတရုတ်အစိုးရအနေနဲ့ချင်းချောက်မှုတစ်ခုလို့မရှုမြင်သင့်ကြောင်းပစိဖိတ်ဒေသအတွင်းအမေရိကန်တပ်များရဲ့အကြီးအကဲကပြောကြားလိုက်ပါတယ်အမေရိကန်စစ်သင်းဘော USS lesson go separately ကျွန်းစုတွေကစူပိုင်ကြောက်တန်းတွေနဲ့ရေမိုင်12မိုင်အကွာအထိဆေလွတ်ဖို့ဆုံးဖြတ်တာဟာနိုင်ငံတကာဥပဒေအရနိုင်ငံတိုင်းကိုပေးထားတဲ့ပင်လယ်ရေကြောင်းနဲ့လေကြောင်းတရားဝင်လွတ်လပ်စွာအသုံးပြုခြင်းကိုကာကွယ်ဖို့အတွက်ရည်ရွယ်ပြီးပုံမှန်အတိုင်းဆေလွတ်တာဖြစ်တယ်လို့ဗိုလ်ချုပ်ကြီး Harry Harris ကပြောပါတယ်ရှင်
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရနိုင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါရှင်ခုတော့တရင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရမယ့်သူအရေအတွက်ဟာရန်ကုန်တိုင်းအတွင်းမှာ8သိန်းကျော်တိုးလာတယ်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်ဒါပေမဲ့လည်းရန်ကုန်တိုင်းအပါအဝင်တိုင်းနယ်ပြည်နယ်ဒေသတချို့မှာနိုဝင်ဘာ2ရက်နေ့နောက်ဆုံးထုတ်ပြန်မှုစီစဉ်ထားတဲ့မဲဆန္ဒရှင်စီရင်တွေကိုအပြည့်အစုံမကြေညာနိုင်သေးပါဘူးရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကြံတော့တဲ့အချိန်မှာပဲမဲဆန္ဒရှင်စီရင်အတိအကျမထွက်နိုင်နေပဲဖြစ်နေရတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းကမတ်မေခါကတင်ပြပို့ထားပါရရှင်
။ပြီးခဲ့တဲ့အောက်တိုဘာလကနောက်ဆုံးမဲစင်းထုတ်ပြန်တာမှာမဲပေးခွင့်ရှိပေမဲ့မပါဝင်သေးတဲ့သူတွေ၊ရွှေပြောင်းနေထိုင်သူတွေနဲ့အဲစင်းနဲ့နေထိုင်သူတွေကိုမဲပေးနိုင်ဖို့ကော်မရှင်ကထပ်မံလျှောက်ထားခွင့်ပေးခဲ့ပါတယ်။ဒီလိုပေးခဲ့ပြီးနောက်အခုအချိန်မှာတကယ်မဲပေးနိုင်မဲ့မဲဆန္ဒရှင်စီရင်ကိုအတိအလင်းထုတ်ပြန်လိုက်တာဖြစ်ပါတယ်ရန်ကုန်တိုင်းဒေသအတွင်းမဲပေးနိုင်ပေမဲ့ဆန္ဒရှင်စီရင်ဟာ8သိန်းကျော်တိုးလာတယ်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုက VOA ကိုပြောပါတယ
်တို့ရန်ကုန်တိုင်းက2ရက်နေကတ်ဖြစ်ပါဘူးကတ်ဖြစ်မှာတော့အကေတို့9ရက်6ရက်လောက်မှဖြစ်ပါတယ်အကေတို့ရန်ကုန်တိုင်းကဟိုမဲစင်းထဲမှာထပ်ပြီးတော့ add လုပ်ရမယ်မဲဆန္ဒရှင်ဦးကြီးကတော်တော်များတယ်ဒီစီရချပီးတဲ့ time table နဲ့မလုံလောက်ဘူးဒီမလာ9ရက်6ရက်လောက်မှာအကေတို့ကရက်ကွက်နဲ့ကြွရအုပ်စုမှာအပြည့်သက်မဲဆန္ဒရှင်စီရင်ရရောက်မယ်နောက်ဆုံးအပြည့်သက်မဲစင်းကျင်ညာလိုက်တာက October 14ရက်ကနေ29ရက်အထိအဲ့ဒီမှာအကေတို့ကနောက်ဆုံးမဲစင်းကိုကျင်ညာလိုက်တယ်စုစုပေါင်း48,805အကေတို့ဒီနောက်ဆုံးပိတ်နော် final voter ကဘလောက်ရလဲဆိုတော့49,600ကျော်ရတယ်။ငွေကုန်တိုင်းဒေသကြီးရဲ့မဲဆန္ဒရှင်စီရင်ပေါ့8သိန်းလောက်တိုးလာတယ်
။ဒီတစ်ခေါက်ထက်ကမဲ့မဲပေးနိုင်မဲ့မဲဆန္ဒရှင်စီရင်မှာကိုယ့်နာမည်မပါခဲ့ရင်တော့မဲပေးနိုင်ဖို့ပြန်လည်လျှောက်ထားလို့လည်းမရတော့သလိုမဲပေးခွင့်လည်းမရှိတော့ပါဘူး။ရှေးပိုင်းထုတ်ပြန်ခဲ့တဲ့မဲစင်းတွေမှာနာမည်မပါသူတွေ၊ရွှေပြောင်းနေထိုင်သူတွေနဲ့အဲစင်းနဲ့နေထိုင်သူတွေမပါဝင်ခဲ့တာရှိတာတွေကြောင့်လျှောက်ထားမှုတွေရှိပေမဲ့သမတ်ဥရီတွေနဲ့မကိုက်ညီတာကြောင့်ပယ်ခံရတာတွေလည်းရှိတယ်လို့ဥကိုကိုကအခုလိုပြောပြပါဗျ
။အကေတို့က form 3 form 3A ရှောက်ရင်အကေတို့ကကြောက်တိုင်းပေးတာမဟုတ်ဘူးလေ။စစ်စစ်တော့တချို့ form တွေကမရက်ကွက်အုပ်ချုပ်ရေးဘုရားထောက်ခံရမယ်။ဒီမှာရပ်ပေါင်း180ပြည့်အောင်ဆိုရင်ထောက်ခံတာဘူး။ရက်မဖြစ်လို့ဖြစ်ရင်ဖြစ်မယ်လေ။သူက form အနေနဲ့ကတော့အကေတို့စီမှာ entry ဝင်လာတော့ဒီ number of form ဆိုင်မှာသူကပါတာပေါ့။ဒါမဲ့တကယ်စစ်စစ်ပြီးပြန်ပြီးမဲစင်းထဲတော့သူကကြာရင်ခဲ့တယ်။အဲ့တော့ကတချို့ကြတော့ဥပဒေ6အရာဥပဒေ9အရာကတော့စစ်စစ်တယ်လေအဲ့လိုမျိုးနဲ့ညှိစွန်းတာမျိုးရှိရင်ကတော့ဖယ်ပါခဲ့တယ်။တော့ formula မတင်တာကကြားတာလည်းရှိရင်ရှိနိုင်တယ်။လာကြည့်လို့မပိုင်တော့ဒီချိန်မှာတော့ဘာမှလုပ်လို့မရဘူး
။လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲယုံပေါင်း9400ကျော်ရှိပြီးဒီမဲယုံလုံခြုံရေးတွေအတွက်အထူးရဲ9400ကျော်နဲ့ရဲတပ်ဖွဲ့အင်အား3000နီးပါးအသုံးပြုဖို့စီစဉ်ထားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့က VOE ကိုပြောပါရယ်ဒီမှာရွေးကောက်ပွဲကော်မရှင်ဘက်ကလည်းမဲယုံလုံခြုံရေးပိုင်းနဲ့မဲလက်မှတ်လုံခြုံရေးတွေအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေရှိတယ်လို့ဥကိုကိုကပြောပါရယ
်မဲယုံနဲ့မဲယုံတိုင်းမှာအကြုစီမှာတက်ကွက်နဲ့ကြွေအောင်ရှိကော်မရှင်အဖွဲ့ဝင်တယောက်ရှိမယ်နော်မဲယုံလုံခြုံရေးဆိုတာတယောက်ရှိပြီအဲ့ဒီမဲယုံလုံခြုံရေးဆိုတာအဲ့ဒီကော်မရှင်ကခန့်ထားတယ်ဒီမဲယုံအဖွဲ့ဝင်တွေကတယောက်ကတော့ဒီမဲစင်းထဲမှာပါတဲ့ဒီတွေကတယောက်ကိုပဲအတူတူကမဲယုံလုံခြုံရေးဆိုပြထားတာသူ့အလုပ်ကဟိုမဲလာပြတဲ့လူတွေကျူစီဖို့ပြောမယ်လေထဲထဲမှာစစ်ဘက်မဲပေးနေတာကိုသူကြည့်မယ်စီကံကြရှိမရှိပေါ့
ရခိုင်မျိုးသားပါတီကကိုစလေလောင်ဦးစော်အေးမောင်ကတော့မဲဆန္ဒရှင်စည်ရင်းနဲ့ပတ်သက်ပြီးခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်
ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေအများကြီးအုပ်စုနဲ့ကြံခဲ့တာတွေရှိတယ်တက်မတော့စိုးရလက်ထက်တုန်းကအေးစည်ရင်းတိုင်ကြတယ်စိုးရ2010နောက်ပိုင်းမှာအေးစည်ရင်းတိုင်ရမလို့တော့ဘူးဆိုပြီးတော့မတိုင်ကြဘူးတချို့ကလည်းအဲ့တော့တက်မတော့စိုးရလက်ထက်ကတိုင်ပြီးနေတဲ့အေးစည်ရင်းအဟောင်းနဲ့တောင်းပြီးတော့အုပ်ချုပ်ရေးမှုတွေတော့ပြတော့အုပ်ချုပ်ရေးမှုတွေကထောက်ခံမပေးဘူးထောက်ခံမပေးလို့ပုံစံ3ကာကြီးနဲ့မတင်လဲရတဲ့လူတွေအုပ်စုနဲ့အများကြီးကြံလိုက်တာလေဒါဒီကျွန်တော်တို့မဲစည်ရင်းထွက်လာတယ်ထွက်လာပြီးတော့မဲစည်ရင်းမပါလဲရဲကြော်ရတဲ့ဘာမှလုပ်လို့မရဘူးအဲ့လိုဖြစ်သွားပါပြီ
အခုနောက်ဆုံးအပြစ်သက်မဲပေးနိုင်ပေမဲ့ဆန္ဒရှင်စည်ရင်းတွေထုတ်ပြန်လိုက်ချိန်မှာတော့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စည်ရင်းတွေကိုခွဲပြီးကတ်တာကြောင့်မဲဆန္ဒရှင်စည်ရင်းကိုစစ်စစ်ဖို့ပုံမှုခက်ခဲသွားတယ်လို့နိုင်ငံရေးပါတီတွေဘက်ကတော့ဝေဖန်မှုတွေရှိနေပါတယ်ရှင်
။မမေခါပါရှင်။ဆက်လက်ပြီးမြန်မာနိုင်ငံတော်ရွေးကောက်ပွဲမဲပေးဖို့ပြင်ဆင်နေကြတဲ့တရင်ပြန်ပြီးတော့အတင်ပြပါမယ်ရှင်။နိုဝင်ဘာလ10ရက်နေ့လွတ်တော်ရွေးကောက်ပွဲတွေအတွက်နိုင်ငံတော်မှာမဲယုံတွေဖွင့်ဖို့မဲလက်မှတ်တွေဖြန့်ဝေဖို့အပါအဝင်မဲယုံလုံခြုံရေးစောင့်ကြည့်ရေးစတဲ့လုပ်ငန်းစဉ်တွေကိုပြင်ဆင်နေကြပြီဖြစ်ပါတယ်။မဲဆန္ဒရှင်တက်တေခံလက်မှတ်တွေကိုလည်းစတင်ထုတ်ပေးနေသလိုမဲဆန္ဒရှင်တွေဘက်ကလည်းမဲပေးဖို့စိတ်အားထက်သန်နေကြပါတယ်။မှတ်တင်ရေးထိုက်ကစူးစီးတင်ပြပေးထားပါရရှင်။
ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းအလိုနိုင်ငံတော်မဲယုံတွေဖွင့်လှစ်ဖို့မဲလက်မှတ်တွေဖြန့်ဝေဖို့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်တွေပြင်ဆင်နေကြပါပြီ။အခုချိန်ထိတော့ကြိုတင်မဲပေးမှုလုပ်ငန်းစဉ်မဲယုံဖွင့်ရေးမဲလက်မှတ်ဖြန့်ဝေရေးနဲ့လက်ရှိမဲဆန္ဒရှင်တက်တေကန်လက်မှတ်ထုတ်ပေးမှုလုပ်ငန်းစဉ်တွေမှာအဆင်ပြေချောမွေ့တယ်လို့စကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်။မဲယုံတွေကတော့ကျောင်းတွေမှာလုပ်မှာဆိုတော့ကျိုးရတိကြပြီးပါပဲ။မဲယုံဖွဲ့စည်းပုံရဘလိုလုပ်မယ်ဘာညာဆိုတော့အလုံးဒါမျိုးနဲ့ဆင်းရလဲဆင်းဆင်းလို့ကြည့်ကြပြီးလက်ကြီးနေတဲ့သူကြီးကိုကြည့်နေကြပါတယ်။အဲအဲ့တော့သူတို့လှုပ်ထားတာကြီးလဲကျွန်တော်တို့ကလည်းဒီကတိုင်းဆင်းရော KI ဆင်းရောမြို့နယ်ဆင်းရောတော့ကျိုးဆင်းရောကြည့်ကြနေကြတာပေါ့နော်။ကျွန်တော်တို့ကဟိုငိုကလေးကဒီကအကြောင်းအဆောက်ဦးထဲမှာဟိုကျောင်းနေရဲ့ဒီဟိုဘာတွေပေါ့ဗျာ။ဟော SMB ခန်းနေပါလေနောက်တစ်ခုကဒီသတင်းခန်းနေမှာလုပ်မှာဆိုတော့စိတ်ပြက်ပြက်လာရင်ရှိပါဦးကျွန်တော်တို့က
ရှိပေးတဲ့တင်ခဲ့တဲ့စကိုင်းတိုင်းအတွင်းကကလေးကောလင်းအပါအဝင်ဘေးဒဏ်သင့်ဒေသတွေမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေပုံမှန်အတိုင်းလုပ်ကိုင်နိုင်တဲ့အခြေအနေမျိုးရှိတဲ့အကြောင်းတိုင်းကော်မရှင်ဥက္ကဋ္ဌကပြောပါရယ်စကိုင်းတိုင်းအတွင်းရွေးကောက်ပွဲတွေမှာတော့နိုင်ငံတကာနဲ့ဒေသရင်းစောင့်ကြည့်သူတွေကိုလည်းခွင့်ပြုထားပါရယ်မဲလက်မှတ်တွေဖြန့်ဝေရေးပြင်ဆင်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကတော့တိုင်းကော်မရှင်ရဲ့ဥက္ကဋ္ဌကအခုလိုပြောပါရယ်ဟို
ကျွန်တော်တို့ကတော့၃ရက်အကျိုးပဲလေကျူတင်မဲ၂ရက်ပြေးနိုင်ဖို့နဲ့နောက်သူ့လက်ထက်မှာတရက်ကျိုးရောက်ဖို့ဆိုတော့9ရက်လောက်သူတို့ရောက်ဖို့ပေါ့လေအဲလိုကျွန်တော်ချိန်မျှမှဖွင့်ပြထားတယ်။ဒါပေမဲ့ဟိုတချို့ရက်ကြီးတွေကတော့ရွေးကောက်ပွဲနီးရက်နေမှာပေါ့နော်။နီးရက်ဆိုတော့ဟိုမှာ9ရက်လောက်မှဖြစ်ပေးပါလေရှိတယ်။တချို့လည်း9ရက်လောက်မှပြေးမှာပေါ့မြို့ပေါ်ရက်ွက်တယ်လေ9ရက်လောက်ပြေးမယ်။သူတင်မဲအတွက်ကတော့သူလူတော့ပြီးတော့စအောင်ထုတ်ပြထားတယ်ဆိုတော့ကျန်တာကတော့မြို့ပေါ်ရက်ွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်ကတရက်ကျိုးလေးပဲပေါ့။တရက်ကျိုးပဲဒီကျတော့လည်းတော့မနေဘူးမေယုံမှုကြီးတုတ်ပြီးလို့ရအောင်အဲ့လိုအစင်းငယ်လေးတော့လုပ်ထားတယ်ဟိုဒါလည်းပြဿနာမရှိပါဘူးကျွန်တော်တို့ကအစစဲကမဲကိုပြန်တော့မဲလက်မှတ်တွေကိုပြန်စစ်တဲ့ချိန်မှာပဲကျွန်တော်ကရက်ွက်လိုက်ထုတ်ပေးရမှာဒီစာဒီစာစစ်ပြီးတော့မှဒီအခုတန်တစ်တာတွေထဲမှာထည့်ထားတာလေထည့်ထားပြီးသားဆိုတော့သူတို့ပေးတဲ့နေကြတဲ့ခါထုတ်ပေးလိုက်ရင်ဟိုအရင်ပြက်နေဟောတယ်လည်းကြိုက်ထားပြီးသားဖြစ်တော့ပြဿနာမရှိပါဘူ
းစကိုင်းတိုင်းအတွင်းမှာတော့အခုနောက်ဆုံးထုတ်ပြန်တဲ့မဲဆန္ဒရှင်စည်ရင်းတွေအရာမဲပေးခွင့်ရှိသူ 38,800 နီးပါးရှိနေပြီးနောက်ဆုံးထုတ်ပြန်တဲ့စည်ရင်းမှာတော့မဲပေးခွင့်ရသူအရေအတွက်အနှဲငယ်တိုးလာတယ်လို့လဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်လက်တလုံးမှာတော့နိုင်ငံတော်ဝန်ကရွေးကောက်ပွဲကော်မရှင်အသီးသီးကနေမဲဆန္ဒရှင်တက်တီခံလက်မှတ်တွေထုတ်ပေးနေပါတယ်ရန်ကုန်မြို့ရွှေတောင်ကြားတိရက်ွက်ရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်၄000ကျော်တဲကမြမအထိုက်ခံကောင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်မဲလက်မှတ်ထုတ်ယူသူ 1,900 နီးပါးရှိနေပြီဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ရဲ့ဝန်ထမ်းဦးဖုံးဆန်ကပြောပါတယ်။
ဒီမဲပေးဖို့လည်းအစဉ်နဲ့ဦးတို့ဘက်ကရှိတယ်။ဘာမှသိပြဿနာမရှိဘူး။ခက်ခဲမရှိပါဘူး။ပြောစရာဘာမှမခက်ခဲမရှိဘူး။အားလုံးကျေနပ်ပါ။နည်း4000လောက်ဆိုနည်းနည်းလေးများတော့ရေးရတာအချိန်ကြာတာပေါ့နော်။အဲ့ဒီခုပဲ။ကျန်တာဘာမှပြဿနာမရှိဘူး
။မြမနိုင်ငံရဲ့အပြောင်းလဲကိုဖော်ဆောင်နိုင်လေမလားဆိုတဲ့မျှော်လင့်ချက်နဲ့ရပိုင်းမဲလို့တော့တဲ့မြမလွှတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးကြဖို့မဲဆန္ဒရှင်တွေကြားမှာလည်းစိတ်အားထက်သန်နေကြပါတယ်။ရွှေတောင်ကြားတရက်ွက်ကမဲဆန္ဒရှင်ဦးကျော်ဝင်းကအခုလိုပြောပါတယ
်အခုလိုကျွန်တော်မဲဆန္ဒပေးဖို့ပြင်ပြတာပါလို့ဆိုတော့အပြည်သူဆန္ဒအတိုင်းပြုပြင်ပြောင်းလဲမှုတွေကိုအမြန်ဖြစ်ပေါ်ဖို့အတွက်ဘာလို့ဆိုပြီးခဲ့တဲ့9နှစ်မှာသူတို့ဒီမိုကရေစီအစိုးရဆိုပေမဲ့လို့ဟိုပြည်သူဆန္ဒအတိုင်းပြုပြင်ပြောင်းမလဲဟိုမပြည့်စုံဘူးပေါ့ ပြည့်စုံပြုပြင်ပြောင်းလို့မရှိခဲ့ဘူး
။တန်း90ကျော်ရှိနေတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူ32တန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့တနိုင်ငံလုံးမဲဆန္ဒရှင်အရေးအတွက်အတိအကျကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ကြေညာထားတာမရှိသေးပါဘူးရှင်။
မတင်ရေးထိုက်စုစည်းတင်ပြတော့ပါရှင်။ VOA American အတန်းကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မဲယုံနေစောင့်ကြည့်နိုင်မဲ့ရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းတွေရဲ့မဲယုံအကူအရေးအတွက်ကိုတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကကန့်သတ်မှုတွေရှိနေတယ်လို့နိုင်ငံရေးပါတီတွေကပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲယုံလုပ်ငန်းတွေအနောက်အရှက်မဖြစ်ရင်မဲယုံအကူ၂ရောက်အထိထားနိုင်တယ်လို့ကတိပေးထားပေမဲ့အခုတခါ၁ရောက်ထဲခွင့်ပြုမယ်လို့ခရိုင်ကော်မရှင်တွေကညွှန်ကြားနေတယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြထားပါတယ်ရှင်
။ရွေးကောက်ပွဲနီးဥပဒေအရမဲယုံတရုံမှာကိုယ်စားလှယ်လောင်းတအူးစီအတွက်မဲယုံအကူကိုယ်စားလှယ်2ဦးထားခွင့်ရှိတယ်လို့ဖော်ပြထားပေမဲ့အခုအချိန်ရောက်မှခရိုင်ရွေးကောက်ပွဲကော်မရှင်တွေကမဲယုံအကူကိုယ်စားလှယ်တွေကိုကန့်သတ်ကြောင်းညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အတွက်ကိုယ်စားလှယ်လောင်းတွေမကြေမနက်ဖြစ်ခဲ့ကြပါဗျ။ဒါနဲ့ပတ်သက်လို့မင်္ဂလာတောင်ညွတ်မြို့နယ်ကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့မတ်ပြည်ပြည်တင်ကနောက်ဆုံးအခြေအနေတွေကိုအခုလိုရှင်းပြပါဗျ။
အခုကျတော့တဘာတတ်မှတ်လိုက်လဲဆိုတော့မဲယုံတရုံကို2ယောက်ပဲဟို2ယောက်ပဲထားခွင့်ရှိတယ်ဆိုတဲ့အခါကျတော့ကျမတို့လုံးဝအဆင်မပြေဘူး2ယောက်ဆိုရင်ကျမတို့မေးပြောတယ်လေဆိုတော့2ယောက်ဆိုရင်အရက်ကိုမိုးနဲ့မိုးချုပ်အပေါ်ပါသွားချင်တာရှိမယ်အပြင်ထွက်ချင်တာရှိမယ်နားချင်တာရှိမယ်အဲ့လိုဆိုလို့ရှိရင်တယောက်သွားရင်တယောက်ထက်နဲ့တယောက်လုံးမှာစောင့်ကြည့်မယ်ဒီလိုတော့ကိုယ်စားတဲ့3ယောက်ကိုတယောက်ထက်နဲ့စောင့်ကြည့်ဘယ်လုံးမှအဆင်မပြေနိုင်ဘူးကျမတို့အခုဒီနေ့ပြောတာတော့မဲယုံတရုံမှာတော့3ယောက်ခွင့်ရတယ်ပိုမရဘူးထားလို့လည်းမရဘူးဒါခိုင်ရင်ကော်မရှင်ရဲ့ညွှန်ကြားချက်အရာဒါပဲထားလို့ရမယ်ဟိုတကယ်ထားကျင်တယ်ပို့ပြီးထားကျင်တယ်ဆိုလို့ရှိရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုစတင်မှာဆိုပြီးတော့အဲ့လိုမျိုးနဲ့ရွေးကောက်ပွဲကော်မရှင်ကနေပြောတာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်နိုင်ကတော့သူတို့အနေနဲ့နှစ်ဦးစီဆက်ပြီးခွင့်ပြုထားတယ်လို့ VOA ကိုအခုလိုပြောပါတယ
်နှစ်ယောက်ထားလို့ရတယ်လေနှစ်ယောက်ထားမှာပေါ့ဗျာဟိုကျွန်တော်သိရတယ်လားနော်ဟိုမဲယုံအခြေအနေကြည့်ပြီးတော့ခုနကကိုယ်စားလှယ်လုံးများဟိုနှစ်ယောက်နှစ်ယောက်ဆိုတော့လူစရဆိုအယောက်20လောက်ရှိတာဟုတ်အယောက်နဲ့ဆောင်ရှိတဲ့ခါကျတော့အဲ့တော့မဲယုံအခြေအနေရတကယ်လို့အထက်မှာဆိုတယောက်တည်းလဲစီပါတယောက်ကပြင်နေလိုက်တယောက်ကတွန်းနေလိုက်ပေါ့အဲ့လိုသဘောတယောက်ထက်လို့မဆိုလိုပါဘူးတချို့ဆို15လောက်ရှိတာဘုံတော့15ပြည့်လူ30လောက်ရှိတာဘုံတမီးရဲ့အထက်မှာကျတော့နေဘောကခက်တာဟုတ်ဆိုတော့ကဲတယောက်တည်းလဲစီအပြင်လဲမဲယုံပရဝန်တရားပဲအပြင်ရမယ်တယောက်အတွေ့အန်တရားအဲ့လိုတလဲစီဒီလိုလေးတွေဟိုစီစဉ်တဲ့သဘောပါပဲမဲယုံဘုံတော့တကယ်လို့ဟိုမဲယုံကြီးကကျယ်လို့တကယ်လို့လူကလဲနဲတယ်ဆိုရင်တော့ဆိုင်တော့လဲအဲ့ဒီအနေထားလေးပါအဲ့လိုစီစဉ်မှုပါပဲဟိုတယောက်တည်းလို့ဆိုတော့မဟုတ်ပါဘူ
းဒါပေမဲ့လည်းအခုချိန်ထိခရိုင်ရွေးကောက်ပွဲကော်မရှင်တွေဘက်ကမဲယုံကိုယ်စားလှယ်တွေကိုဆက်ပြီးကန့်သတ်ထားတာကြောင့်အခက်အခဲတွေရှိနေတယ်လို့မတ်ဖြူဖြူတင်းကပြောပါတယ
်ဒီမဲယုံထဲမှာမှမဲယုံကိုယ်စားအခုကိုယ်စားလှယ်တကယ်ကိုနားလည်တက်ကြွနေတဲ့သူတွေပေါ့နော်ဒီတန်တန်းတွေရပြီးသားလူတွေဒီပြည်သူလူထုမဲပေးတဲ့အခါကူညီပေးနိုင်တဲ့သူတွေကဟိုဒီလွတ်တော်ကိုယ်စားတဲ့မှာနှစ်ယောက်ကရှိဖို့လိုတယ်အတူအခုကလူများလို့ဆိုပြီးတော့လူများလို့ရှိရင်အော်ငါရောက်ကိုအဲ10ယောက်ကိုအထဲထဲမှာထဲ10ယောက်ကိုစမ်းမိုင်လို့ပြီးရင်အနည်းနဲ့10ယောက်ကသွား10ယောက်ကယူဒီလိုပုံစံမျိုးလုပ်လို့ရတယ်ဒါပေမဲ့တို့အခုအဲ့လိုမဟုတ်တော့ဘဲနဲ့မဲယုံတရုံကို2ယောက်ကလွယ်ပြီးမထားလို့မရဘူးဆိုပြီးလောက်တာဒီမျိုးနဲ့ကော်မရှင်တွေကနေပြီးတော့အခုဆိုကျမတို့ညှိနေရတာ3ယောက်ရတယ်ဆိုတော့လွတ်တော်90တယောက်ကိုတယောက်ဆုံးပဲရတယ်ခုနတို့နီးဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလွတ်တော်90တယောက်ကို2ယောက်ကမရဘူး
မဲရီတွေ့ရမှာစောင့်ကြည့်ရတဲ့မဲယုံအကူကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍအလွန်အရေးပါတာကြောင့်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းအလိုမှာမဲယုံအကူကိုယ်စားလှယ်အရေးအတွက်ကန့်သက်ခံနေရတာနဲ့ပတ်သက်ပြီးအခြေအနေတွေကိုစိုးရိမ်မိကြောင်းမတ်ဖြူဖြူတင်ကဆိုပါရယ်။ဒါအပြင်မဲဆန္ဒရှင်စီရင်အမှားရွေးများပြားမှုတွေရှိနေပေမဲ့ရွေးကောက်ပွဲနေ့မှာနိုင်ငံသားတိုင်းမဲပေးခွင့်ရဖို့ရွေးကောက်ပွဲကော်မရှင်အနေနဲ့ဆောင်ရွက်ပေးတင်တယ်လို့လည်းသူကပြောသွားပါရယ်ရှင်။
မအင်ဂျင်နိုင်ပါရှင်ခုတော့အကျဉ်းထောင်တွင်ဆန္ဒပြနေတဲ့တရင်ကိုနောက်ဆုံးတင်ပြချင်ပါတယ်။ဖန်ဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးတောင်းဆိုပြီးအကျဉ်းထောင်တွင်ဆန္ဒပြနေတဲ့တက်ကြွလှုပ်ရှားသူစုစုပေါင်း9ယောက်ထက်မနည်းရှိနေပြီလို့နိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကပြောပါရယ်။တာယာဝတီထောင်မှာအစာငတ်ခံဆန္ဒပြနေသူ9ဦး၊ရန်ကုန်အင်းစိန်ထောင်မှာ2ဦးရှိနေပြီးဆန္ဒပြနေသူတချို့ကတော့ထောင်အာဏာပိုင်တွေကသူတို့ကိုရေအလုံးလောက်မပေးဘူးလို့လည်းဒီကနေ့ရုံထုတ်တဲ့အချိန်မှာတွေ့ဆုံခဲ့ကြတဲ့မိသားစုတွေကိုပြောဆိုခဲ့ကြတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်တာယာဝတီအကျဉ်းထောင်မှာဘက္ခတများအဖွဲ့ချုပ်ခေါင်းဆောင်ကိုအောင်မိုင်းဆန်းကစတင်ပြီးအစာငတ်ခံဆန္ဒပြခဲ့ရမှာအခုဆိုရင်ဆန္ဒပြသူ9ဦးရှိပြီဖြစ်တယ်လို့အစာငတ်ခံဆန္ဒပြသူတွေအတွက် ye long long mayashi woo so be, mitazuriga so vare. A sanga can stand up yadure, a chin in a patello. Pakatamia, a pojoga gowns out to upite. Go shenya za tonga a kulu, pyopia vare.
ဒီနေ့အားလုံးစုပေါင်းခုနှစ်ဦးဖြစ်ပါရောနော်ဟိုမိုင်းဆိုင်ရေကိုတန်းထားရေကိုစီလင်းထွန်ရေကိုမာနော်ရေကိုမြင်းမြတ်ဆိုင်ရေကိုစောစားလင်းရေကိုချိုးတနာရေအားလုံးပါပဲဒီရတဲ့ဟိုကျွန်တော်တို့ဆောင်ထဲမှာနေခဲ့တဲ့စိတ်တုံရောဟိုမှာရေစုပုံမှန်ဆိုရင်ကျွန်တော်တို့တရက်ဘူးလေးနဲ့တဘူးပြီးတာလေနက်တစ်ခါအမောတဲ့တရက်ကိုတစ်ခါလာချက်ပြီးလာရှိပြီးတခါတလေရောလေလာမရှိပြီးရမျိုးရှိတယ်အ နေတဲ့သူတွေစက်ဆွင်တော့ဒီပူရနောက်ကြတာပဲဖြစ်ဖြစ်ဒီမလုံးတော့ပဲဖြစ်ဖြစ်
အင်းစိန်ထောင်မှာတော့လက်ပရောင်းရေးတက်ကြွလှုပ်ရှားသူကိုတင်ထွတ်ပိုင်ဟာမနေ့ကစတင်ပြီးအစာငတ်ခံဆန္ဒပြခဲ့သလိုဒီကနေ့မှာတော့စက်ရုံသုံးရုံကိုပေါင်းပြီးလှုပ်အားကလစာတွုံးမြင့်ရင်းနဲ့အလုသမားခွင့်ရေးတောင်းဆိုမှုမှာဥဆောင်နေဆိုပြီးဖမ်းဆီးခံနိုင်ရတဲ့ကိုနိုင်စော်ကြည်ဝင်းဟာလည်းအစာငတ်ခံဆန္ဒပြမှုစတင်ခဲ့တာကြောင့်စစ်ခွေးတိုက်ကိုပို့ဆောင်ခံရတယ်ဆိုပြီးမိခင်ဖြစ်သူကဆိုပါတယ်အလုသမားရေးလေသမားရေးလှုပ်ခဲ့တာကြောင့်တန်းတဦးလုံးထိမ့်သိမ့်ခံနိုင်ရကြောင်းနဲ့အစာငတ်ခံဆန္ဒပြနေတဲ့တားဖြစ်သူရေလုံလောက်မရရှိမှကိုစိုးရိမ်မိတဲ့အကြောင်းကိုနိုင်စော်ကြည်ဝင်းရဲ့မိခင်ဖြစ်သူကလည်းပြောပါတယ်
။ရင်းစိန်ဆောင်မှာဆိုအခုလောလောဆယ်ကတင်ထုတ်ပိုင်တဲ့နိုင်စော်ကြည်ဝင်းနှစ်ဦးဖြစ်ပါတယ်။မျက်မှောက်ကြရင်တော့နိုင်သေးလင်ဝင်မယ်လို့တော့ပြောတယ်။ဆိုတော့တစ်နေ့တစ်ယောက်တစ်နေ့တစ်ယောက်ဝင်မယ်လို့တော့ပြောပါတယ်။ရေလုံလောက်မတောင်မပေးဘူးပေးမဝင်ဘူးဆိုတော့လူများတက်နေတာမသိပါဘူးရှင်။ကျမလည်းကျမအခုအငယ်ကြီးကြတယ်ကျမမနေ့ကရေတွေယူသွားတယ်ယူသွားပြီးတော့သူ့ရေမပင်းစိတ်မချတဲ့အတွက်ကျမဘက်ကရေဘူးတစ်နည်းကိုငါဘူးငါဘူးပေါ့နော်ညာပြီးတော့ဝင်ပို့လို့ရမလားလို့ကျမပြောတော့မရပါဘူးအဲကျမပြောတယ်ဒါရေလို့အဲ့ဒါဆိုလို့ရှိရင်တော့ငါအထက်ထက်ယူတော့အမေကတော့စိတ်မချဘွားလို့စိတ်မချတဲ့အတွက်အမေလို့ရေဘူးတွေပို့ပြရမနေ့ကလည်းကျမဝယ်သွားတယ်ဝယ်သွားပြီးပို့ပြန်ဆိုအမေလည်းပို့မယူဘူးတဲ့သူတို့ကယူဖို့မခံဘူးကမနေ့ထုတ်တယ်ရထုတ်သွားတယ်ပေါ့နော်ခါဝတ်ခါစားနေပဲဘာပစ္စည်းမှမယူသွားပဲအဲ့ဒီလိုပဲသွားတာတဲ့ဘာမှမယူသူတို့ကရေးနေပြီလေခလေးတွေပိုင်ရဲသူတို့ဟိုဈေးရုံတို့ယုံထုံပေါ်မှာရှိတယ်လေယုံထုံမှာဆိုခလေးတွေအတင်လိုက်တဲ့အခါကျတော့အခုဒီတို့ပိုင်ရောကျမကြီးကောင်းတယ်အစံကံဆန္ဒဝညာကြီးအလုံးလောက်မပေးဘူးပေါ့နော်သူတို့ကြည်ဝင်းနိုင်တော့ကြည်ဝင်းကကျမသားနေအောင်ဆိုတော့သူတို့ကြည်ဝင်းကတော့ဘယ်နေ့ဝင်မယ်လဲတော့မသိဘူးဝင်တော့ဝင်မယ်တနေ့တရက်တရက်တနေ့တရက်တော့ဝင်သွားမယ်လို့တော့တနေ့ကျမတို့တော့ပြောလိုက်တာပဲနော်သူတို့ကသူများတစ်ခါရဲ့အချိုးလေသမားအလုပ်သမားတွေကိုအချိုးဆောင်ပေးနေတယ်ခလေးတွေပေါ့နော်ခလေးတွေဟိုကပိုင်ရဲသူတို့ပေးတဲ့ဆောင်ပဲကျမစိတ်ရှင်းရနေတာဒီအလုပ်တော့မပြီးဒီလေးပဲတောင်းနေရတာဘယ်လိုလုပ်မလဲနော
်နိုင်ငံရေးအကျဉ်းသားတွေအခုလိုမျိုးအစာငတ်ခံဆန္ဒပြမှုတွေလုပ်နေပြီမဲ့အစိုးရဘက်ကဘာမှတုံ့ပြန်မှုမရှိပဲလှစ်လူရှုထားတယ်လို့လည်းဘက်ကသားများအဖွဲ့ချုပ်ကဆိုပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့လက်ရှိစီရင်ရနိုင်ငံရေးကျင်းသား109ဦးရှိပြီးလူ့ခွင့်ရေးနဲ့နိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါအရင်စစ်ဆိုးရလက်ထက်မှာကအခုအရက်သားအစိုးရလက်ထက်မှာပါမကြာခဏလူငယ်ချမ်းသာခွင့်နဲ့လူငယ်သက်သာခွင့်တွေပေးခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ကမပါတလို့နှဲပါခဲ့ပြီးရာဇဝတ်မှုနဲ့အကျဉ်းချသူအများအပြားကိုသာပြန်လွတ်ပေးလေရှိပါတယ်ရှင
်မအေးမစူးစီးတင်ပြတော့ပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ3ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါအခုပထမဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ဆက်ပေးပါမယ်ဦးသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်စီးရီးယားနိုင်ငံတွေအားစီစီသွေးကြောအဖွဲ့တွေကိုတိုက်ခိုက်နေတဲ့ဒေသခံတိုက်ခိုက်ရေးအဖွဲ့တွေကိုကူညီထောက်ပံ့မှုအမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်ထူးတက်ပြီးဆီလွတ်တော်မယ်ဆိုတဲ့သတင်းကဝါရှင်တန်နိုင်ငံရေးမှာအထူးစိတ်ဝင်စားတဲ့သတင်းဖြစ်နေပါတယ်။တပ္ပရဘောမဆိုးရရဲ့ဒီလိုတက်ပြီးဆီလွတ်ရေးစီစဉ်ကြညာချက်ပေါ်တပ္ပရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုကြိုးစားနေတဲ့ဒီမိုကရက်ရော Republican ကိုယ်စားလှယ်လောင်းတွေကအပြည့်အဝထောက်ခံကြိုးဆိုတာမျိုးမရှိသေးပါဘူး။တိုက်ပွဲတွေပြင်းထန်နေတဲ့ Syria ရေးအမေရိကန်ပြည်ထောင်စုရဲ့ချင်းကပ်မှုနဲ့ပတ်သက်လို့တပ္ပရလောင်းမဲဆွယ်ပွဲတွေမှာအဓိကဆွေးနွေးတဲ့အကြောင်းအရာဖြစ်နေပါတယ်။Republican ထက်လွတ်တော်အမတ် Marco Rubio ကတော့ IC အစွန်းရောက်အဖွဲ့တွေကိုမဖြစ်မနေရင်ဆိုင်ချိန်မိုးမှုလုပ်မယ်ဆိုပြီးအခုလိုပြောပါတယ
်။ At the end of the day either they win or we do. They're not going to stop
in သူတို့ပဲနိုင်နိုင်ကျွန်တော်တို့ပဲနိုင်နိုင် Syria မှာရင်သူတို့ကရက်မသွားပါဘူး။ Iraq မှာလည်းသူတို့ရက်သွားမှာမဟုတ်ပါဘူး။ဒီအဖွဲ့ကိုချိန်မိုးမှုလုပ်ပါတယ်။သူတို့အကျဉ်းလည်းချက်စားနိုင်မဲ့ကိုပိုင်နယ်မြေမရှိအောင်ချိန်မိုးရပါလိမ့်မယ်။
တပ္ပရဥပမဟာကုံကြများတဲ့စီးရဲကိစ္စတွေနဲ့ပတ်သက်ပြီးအစီအကျင့်မဲ့လုတ်ကန်ခဲ့သူဆိုပြီးတော့လေမာကိုရိုဗီရိုကဝေဖန်ပါတ
ယ်ဒီ
တမရကကျွန်တော်တို့ထွက်ပေးတော့မယ်ဆုတ်ခွာတော့မယ်ဆိုတဲ့ဂရိတွေနဲ့တက်လာတဲ့သူပါအီရတ်ကနေတက်တွေထွက်ပေးလိုက်ပြီးအာဖဂန်နစ္စတန်ကနေလည်းမကြခင်ထွက်ပေးတော့မယ်ကျွန်တော်တို့ကိုမဲပေးပါဆိုပြီးအရွေးခံခဲ့ရတဲ့သူပါ
ဒီလိုဝေဖန်ပေမဲ့လည်းဆွန်းရောက်အစ္စလာမ်အာဇစ်တွေကိုတိုက်ခိုက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တပ်တွေကြီးကျယ်ဆီလွတ်တာမျိုးကိုတော့သူ့အနေနဲ့မလိုလားဘူးဆိုပြီးရူဘီရိုကပြောပါတယ်အမေရိကန်တပ်တွေအနေနဲ့အရှိလေဘိုင်းကဆွန်းနီဆွန်းရောက်အဖွဲ့တွေကိုတိုက်ခိုက်ဖို့ပို့ပြီးတော့ကြေကြေပြန့်ပြန့်လှုပ်ဆောင်စည်းခြင်းတွေလို့လည်းပြောဆိုသွားပါတယ်သူ့ရဲ့သဘောထားပြောဆိုချက်တွေဟာဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဘန်နီဆန်ဒါရဲ့သဘောထားတွေနဲ့လည်းထပ်တူဖြစ်နေပါတယ်စီးရီးယားကိုတပ်ဖွဲ့ဝင်90စသည်ဆီလွတ်တာကနောက်မဆုတ်တော့မယ်အစာပြိုးစင်ဖြစ်သွားမှာကိုစိုးရိမ်နေဆိုပြီးဗန်နီဆန်ဒါကအခုလိုပြောထားတာပါ
50 troops is 50 troops but here is my nightmare
တပ်ဖွဲ့ဝင်90ဆိုလဲ90ပါပဲဒီနေရာမှာကျွန်တော်အတွက်အိမ်မဆိုးကအမေရိကန်ပြည်ထောင်စုအန်ရဲကြားမှာထွက်မရပဲထပ်ပိတ်မိနေဦးမှာနောက်ရေရှည်စစ်ထဲမှာမျောပါသွားမှာကိုစိုးရိမ်တာပါကဘာကြီးအနေနဲ့ဝိုင်းပြီးပူအောင်ပါဝင်မှုလိုပါတယ်
ဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဟီလာရီကလင်တန်ရဲ့မဲဆယ်စီအိုအေးဌာနကတော့စီးရီးယားမှာတပ်တွေကန့်အသတ်နဲ့ဖြန့်ချတာကသုံးတရားကျိုးရှိမယ်လို့မြင်နေကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့အရှေ့လေပိုင်းမှာအမေရိကန်ဘက်ကမြေပြင်တပ်တွေကြီးကျယ်ဆီလွတ်မှာမျိုးကိုတော့မထောက်ခံဘူးလို့ဆိုပါတယ်။သမ္မတဥပမာရဲ့အင်ဂျီရောပြောရေးဆိုဝင်ချစ်သူဂျော့ရှ်အန်နစ်ကတော့ဆီလွတ်ထားတဲ့တပ်ဖွဲ့တွေကိုတိုက်ခိုက်ရေးတာဝန်ပေးရမထားတဲ့အကြောင်းပြောဆိုသွားပါတယ်။စီးရီးယားကိုပို့မဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့တင်နန်းနဲ့ထောက်ပံ့ရေးအတွက်အထူးတပ်ဖွဲ့တွေအဖြစ်တာဝန်ယူမှာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
The president does expect that they can have an impact.
လူနိုင်ငံတွေမှာ ISIS တွေကိုမြေပြင်ကနေတုံ့ပြန်တိုက်ခိုက်နေတဲ့ဒေသခံတပ်တွေရဲ့စွန့်ရည်မြင့်တွေမဟာဗျူဟာကိုအချိန်မြင့်ဆောင်ရွက်နိုင်တဲ့အထိတက်ရောက်မှုရှိမယ်လို့သမ္မတဘက်ကမျှော်လင့်ထားပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကတော့မကြာခင်သတင်းပတ်တွေအတွင်းမှာအမေရိကန်တပ်တွေကိုစီးရီးယားတွေကိုစပြီးပို့တော့မယ်လို့ပြောဆိုနေကြကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုထုတ်လွှင့်ပေးခဲ့တာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူမတင်ငေထိုင်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါဒီ UI ရဲ့အင်ကာနေညာချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ကျမတို့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီလာမယ့်တင်းငွေနေ့နေ့မှာပဲချင်ပါတော့မယ့်လွတ်တော်မှရွေးကောက်ပွဲတွေမှာအတိုက်အခံတွေဘက်ကများအပြတ်အသတ်အနိုင်ရခဲ့မယ်ဆိုရင်အာဏာလွှဲပြောင်းရေးဟာချောချောမွေ့မွေ့ဖြစ်လာပါမလားဆိုတာကိုအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲလွန်ကာလတည်ငြိမ်မှုအခြေအနေတွေဘာတွေများစိုးရိမ်စရာတွေရှိသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲကိုဥဆောင်ဆွေးနွေးပေးဖို့အတွက်ကတော့1990ရွေးကောက်ခံလွှတ်တော်အမဟောင်းဒေါက်တာတင့်ဆွေကိုလည်းဖိတ်ခေါ်ထားပါတယ်။နောက်တစ်ဦးကတော့ဒီလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဂန်ဂောမဲဆန္ဒနဲ့အမျိုးသားလွှတ်တော်အမတ်
နောက်ဒီရွေးကောက်ပွဲမှာလည်းခံကောင်းကပဲထပ်မံရှင်ပြိုင်မယ်လွတ်တော်မှဦးလှဆွေဖြစ်ပါတယ်လွတ်တော်ကိုစလဲရော်ကြီးဦးလှဆွေဟာဆိုရင်တမတော်အရာရှိဟောင်းတူလည်းဖြစ်ပါတယ်နောက်တူကတော့ဧရာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ကိုအောင်စောဖြစ်ပါတယ်ရှင်အားလုံးလည်းဒီဆွေးနွေးကြဖို့လေလိုင်းပေါ်ကိုရောက်နေကြပါပြီအဲပထမဆုံးတော့ဒီ90ရွေးကောက်ပွဲတုန်းကရွေးကောက်ခံခဲ့ရတဲ့ဒေါက်တာတင့်ဆွေကိုအရင်ဆုံးဆွေးနွေးပေးစီလိုပါတယ်ဒီအခုလက်ရှိမြင်တွေ့နေရတဲ့ရွေးကောက်ပွဲကြိုကာလအခင်းအကျင်းတွေအရာဒီအတိုက်ခံတို့ဘက်ကအပြတ်အသတ်များအားတာခဲ့ရင်အာနာလွှဲပြောင်းရေးအလားအလာပေါ်မှာဒေါက်တာတင့်ဆွေအနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲရှင
်ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ရှိသမိုင်းနိုင်ငံရေးသမိုင်းကို1990ရွေးကောက်ပွဲဒီသမိုင်းနဲ့ပြန်ပြီးရှင်ပြီးတော့ကြည့်တဲ့လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့မေလ29နေ့ယူကောက်ပွဲနေ့မဲထဲတဲ့အချိန်မှာပဲအဲတော့ကအာဏာရှိတဲ့ဗိုလ်ချုပ်မှုကြီးဆုံးမကိုနိုင်ကနိုင်ငံတကာသတင်းမီဒီယာမြန်မာသတင်းမီဒီယာရှေ့မှာပဲသူအနိုင်ရတဲ့ပါတီကိုလွှတ်ပြောင်းအာဏာလွှတ်ပြောင်းပေးမယ်လို့ကတိပေးခဲ့တယ်။ဒါပေမဲ့လို့မဖြစ်ခဲ့ဘူးပေါ့ဗျာ။အခု2015ယူကောက်ပွဲအတွက်သမ္မတကရောကာကျုပ်ကရောတမရကဝေဦးစီးကျုပ်ကရောပေါ့လေအဲဂရီပေးထားတယ်ဆိုတော့ကျွန်တော်တို့သမိုင်းကြောင့်50ခုနှစ်50သမိုင်းကြီးလိုက်ရင်တမရဆိုတဲ့အဲအရာရှိကြီးတွေထိတ်ဆုံးကောင်းဆောင်နေတာဂရီမတီးခဲ့ဘူးအဲ့ဒီဂရီကတိုင်းပြည်ပေါ်ပေးခဲ့တဲ့ကဘာတိအောင်ပေးခဲ့တဲ့ဂရီမတီးခဲ့ဘူးဆိုတော့သမိုင်းကြောင့်ကတော့ဘယ်လိုမှညင်းမရတော့အခုရောအဲ့ဒါကြောင်းမှလာလို့မေးရင်ကျွန်တော်တို့ပြည်သူလူထုရောပေါ့လေလုံးဝအပြစ်အဆုံးတန်ဖိုးရနဲ့ကျွန်တော်တို့စောင့်နေရတဲ့အချိန်မှာဒါကြောင့်ကျွန်တော်တို့အာဏာလွှတ်ပြောင်းပေးမယ်ဆိုတာကျွန်တော်တို့မသိကြဘူးလို့ပဲမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်အခုတော့ဒီလွှတ်တော်ကိုစလဲတော်ကြီးဦးလှဆွေကိုကျွန်မမေးကြည့်ကြပါတယ်ဦးလှဆွေအမြင်ရောဘယ်လိုများရှိပါသလဲရှင်တက်မတော်ဟာဒီ1990တုန်းကလို့အာဏာမသိမ်းပဲရွေးကောက်ပွဲရလအပေါ်မှာရပ်တည်သွားမယ်လို့မြင်ပါသလားရှင်ဦးလှဆွေဘယ်လိုများရှုမြင်ပါလဲ
ဟုတ်ဒီလိုတော့ရှိရဲ့ဗျာဒါက1990မဟုတ်ဘူးလေနော်2015ဖြစ်သွားပြီ။နောက်ကျွန်တော်တို့အဲ2008အခြေခံဥပဒေမှာလည်းအဲကျွန်တော်တို့အဲ25ရာခိုင်နှုန်းသောတပ်မတော်သားတွေဟာပါဝင်နေတဲ့အတွက်ကြောင့်ဟိုအခင်းအကျင်းဟာအတိုက်ခံကအဆောက်လုံးနိုင်လိမ့်မယ်လို့ဟိုဘယ်လိုမှမဖြစ်နိုင်တဲ့အနေအထားဖြစ်တယ်လေ။ဟို USCPO လည်းအဲအရင်ကြီးရှော့တယ်လို့တော့မဖြစ်နိုင်ဘူးလေ။ဘာလို့ဆိုတော့အဲအနည်းဆုံးကျွန်တော်ပထမအရင်တော့လည်းကျွန်တော်ပြောမှုပါတယ်။ဟလာ20ကျောက်ရခိုင်တို့လောက်ရရင်ကိုပဲကျွန်တော်တို့ကအဆင်ပြေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်အဲတက်ပြီးတော့စိုးရိမ်စရာမလိုဘူးလို့ကျွန်တော်အနေနဲ့ပြင်ပြချင်ပါတယ်ဟုတ်
ဟုတ်ကဲ့ရှင်အဲ့တော့ဒီ1990ရွေးကောက်ပွဲအခြေအနေနဲ့မတူတဲ့အချက်တွေကတော့ရှိနေပါတယ်အဲ့ဒါတွေကတော့ဒီအခြေခံဥပဒေရှိနေတယ်နောက်ပြီးတော့လွှတ်တော်ကလည်းရှိနေတယ်ပေါ့နော်ဒါတွေက1990ရွေးကောက်ပွဲရလအာဏာလွှဲပြောင်းရေးမလွှဲပြောင်းရေးအခြေအနေမျိုးနဲ့မတူတဲ့အခြေအနေပါဒါပေမဲ့လည်းဒီရွေးကောက်ပွဲကြိုကာလအခင်းအကျင်းတွေအပေါ်မှာဟိုအတိုက်အခံတွေအပြတ်အသတ်များနိုင်ခဲ့ရင်အာဏာလွှဲပြောင်းရေးပေါ်မှာလူမှုချားမှာရောဒီစောင့်ကြည့်သူတွေချားမှာပါစိုးရိမ်ချက်တွေရှိနေတယ်ဆိုတာလည်းညင်းလို့မရတဲ့အချက်ပါဒီပေါ်မှာရောကိုအောင်စော့အမြင်လေးဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်မြင်တာ90 election ကဟို free or fair တူလို့ပြောအပ်ပါဘာကြောင့်လဲဆိုအဲ့ election ကျင်းပနေတဲ့အချိန်မှာဒီဒေါ်ဆန်းစုကြည်ပါဝင်ဒီ NLD ပါတီရဲ့ခေါင်းဆောင်အတော်များများကထောင်ထဲမှာကြာနေတယ်ပြီးတော့နေမှအခြေချုပ်ကြံတဲ့ကာလပေါ့လေနော်ပြီးတော့အစိုးရကိုယ်တိုင်ကလည်းအဲ့ဒါဆစ်အစိုးရကိုယ်တိုင်ကလည်းအာဏာမပြည့်ခဲ့ဘူးပေါ့အခုခုနပြောခဲ့သလို25ရာခိုင်နှုန်းနဲ့ယူထားပြီးပြီးအဲ USDP ကလည်းသူ့လည်းရှော့မတက်ဖို့ပြောနေတဲ့အချိန်မှာတေချာတစ်ခုကတော့ကျွန်တော်ထင်တယ်ဒီ democratic transition ပေါ့လေသူတို့ပြောနေတဲ့ဒီ roadmap ကိုစစ်တပ်ကစစ်ကောင်းဆောင်နေရချိန်ညားစွာအကြိုက်ယူပြီးတော့ပြင်ဆင်ခဲ့ရဖြစ်ပါတယ်သူတို့ exit strategy ပေါ့သူတို့ထပ်ပေါက်တစ်ခုရှာရဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီနေရာမှာ credit ပေးကျွန်တော်မဟုတ်ဘူးဒါပေမဲ့ကျွန်တော်မြင်တော့ဒီ election ကိုသူတို့ free and fair ဖြစ်အောင် credible ဖြစ်အောင်အပြင်းအထည်အောင်လက်ခံသူတို့စ조사ပြီးလုပ်ပေးမယ်ပြီးတော့ဒါကိုလည်းသူတို့တက်မတော်စစ်ကောင်းဆောင်တဲ့အတွက်ရောအဲထပ်ပေါက်တစ်ခုအနေနဲ့သူတို့ယူတတ်သွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်ခုနအာဏာလွှဲပြောင်းရေးဆိုတဲ့ကိစ္စတွေကအဲဖြစ်သွားနိုင်တယ်ဒါပေမဲ့အနာလွှဲပြောင်းရေးဆိုတာ9လလောက်ကျွန်တော်တို့ကပြန်ကြည့်ရင်ကျွန်တော်တို့ပရိုဆီဂျာတိုင်းဆိုရင်တော့ကျွန်တော်တို့က match လောက်အကုန်ကြမ်းအနာလွှဲမှာဆိုတော့ဒီကြားထဲမှာ NRI နိုင်ဖို့ကတော့တော်တော်ပြေချာနေပြီအဲ့အချိန်မှာပဲဘာတွေဖြစ်မလဲဆိုတာကကျွန်တော်ထင်တယ်အဲ့ညမှာကတစ်ဖက်တစ်ဖက် negotiation လုပ်ရမယ်အဲဟာလာဟိုတကယ်ဘသူ့တမရ လောင်ဖြစ်ရွေးမှလဲဆိုကိစ္စတွေအဲ့ဒါတည်းကကျွန်တော်ထင်တယ်အားလုံးရဲ့ speculation တွေဖြစ်တယ်အဲ့မှာစကားအများကြီးပြောကြအောင်မထင်အဲ့ဒီမှာတကယ် key player ကတော့ဦးသိန်းစင်ဆိုတာမဟုတ်တော့မှနဲ့ကျွန်တော်ထင်တော့တမရော်ကအဓိက key player ဖြစ်သွားမယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ရှင်အများစုကလည်းဒီလိုပဲသုံးသပ်ကြပါတယ်အခုအချိန်ဒီမှာဆိုလို့ရှင်လဲသမရဦးသိန်းစိန်ကရောဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ပေါ့နော်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရောဒီရွေးကောက်ပွဲရလတ်ကိုလက်ခံမယ်လို့တော့နှစ်ဦးစလုံးကတော့ပြောထားကြတာပါပဲဒါပေမဲ့ဒီနေရာမှာလဲဒီလူကြီးလူကောင်းဂရီးကဝတ်တရားဘလောက်ထိတည်မလဲပေါ့နော်1990တုန်းကလည်းဒီလိုပဲပြောခဲ့ဆိုခဲ့ပြီးတော့မဖြစ်ခဲ့တဲ့ခါရောက်တော့ပြောစရာတွေကရှိနေတာပါအဲ့တော့ဒီမြန်မာတက်မတော်ဘက်ကkey player ဖြစ်လာမဲ့မြန်မာတက်မတော်ဘက်က1990တုန်းကလိုမျိုးဒီဘိုးချုပ်ကြီးစောမောင်ရဲ့အမားမျိုးထပ်ပြီးတော့ကျူးလွန်အောင်မဲ့အခြေအနေမျိုးရောဟိုရတိပြတ်ပေါ့နော်ဆရာဦးလှဆွေအနေနဲ့ဘယ်လိုများပြောချင်ပါသလဲရှင်ထပ်ပြီးရှိနိုင်ပါအောင်မလားရှင
်အာမရှိနိုင်ပါဘူးဗျဘာဖြစ်လို့မရှိနိုင်လဲဆိုတော့ခုနကအောင်စောပြောသလိုအတိုက်ခံနိုင်မှသေးချာနေပြီဆိုတာလည်းမဖြစ်နိုင်လို့ပါဘာလို့ဆိုတော့ကျွန်တော်တို့အဲ့ channel တွေမှာပါတာမြို့ပေါ်လူတန်းစားထောက်ခံတာဒီလောက်လေးနဲ့အဲအတိုက်ခံအဲ solid အနိုင်ရမယ်ဆိုတာမဖြစ်နိုင်ပါဘူးကျွန်တော်တို့အားလုံးပြည်ပြည်ဖြစ်တဲ့အတိုင်းအဲမြို့နေလူတန်းစားဆိုတာ 30% ရှိတယ်ရေးလက်နေလူတန်းစားဆိုတာ 70% ရှိတယ်အဲကျွန်တော်တို့ USDP ကအဲ 30% ကိုအကုန်လုံးပေးလိုက်ပါအောင်မယ်အဲ 70% ရဲ့တဝက်လောက်ရရင်ကိုပဲအခြေအနေကောင်းပါလေဒါကြောင့်ကိုအောင်တော်ရဲ့ပြောတာဟာအကျိုးကတော့မှန်တယ်ဒါပေမဲ့ဟလာဟိုဟလာ LND ကအနိုင်မှတည်ကြသွားပြီဆိုတော့အဲတိတ်သုံးသက်ချက်စောလုံးတယ်လို့ကျွန်တော်ထင်တယ်ဟုတ
်ဟုတ်ကဲ့ရှင်အဲ့တော့လွတ်တော်အမတ်ကြီးဦးလာဆွေကိုကျွန်မပြန်ပြီးတော့ဟိုမိကွန်လေးတစ်ခုမေးချင်ပါတယ်ကျွန်မတို့အခုဆွေးနွေးတာတော့ဒီလက်ရှိအာနာယပါတီကတော့ဒါ KS ဆက်ဆက်ပေါ့လေဒါအာနာကိုလက်လွဲလွယ်ပြောင်းဟိုရယူထားသလိုမျိုးပဲဒီလိုခက်ဆက်ဆက်အာနာလက်ကင်ထားတယ်ဆိုတော့ဒါနိုင်ငံတည်ငြိမ်ရေးဘာညာဒါကတော့ပြောစရာမရှိပါဘူးကျမတို့ကအခုဆွေးနွေးနေတဲ့အကြောင်းအရာကတော့အတိုက်အခံတွေဘက်ကအပြတ်အသတ်အနိုင်ရခဲ့ရင်ရောဒီဟာကိုလက်ခံနိုင်မလားဆိုတဲ့ကိစ္စကိုဆွေးနွေးနေကြတာဖြစ်ပါတယ်ရှင်အဲ့တော့ကျမအခုဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြဖို့ကော်လာတွေကလည်းတော်တော်များပါတယ်စာတွေလည်းပေးပို့ထားကြပါတယ်ဆိုတော့သူတို့ကိုလည်းဟိုဆွေးနွေးဖို့ခွင့်ပေးချင်ပါတယ်ပထမဆုံးတော့ကျွန်မကိုကျော်သူနိုင်ကိုဖိတ်ခေါ်ချင်ပါတယ်ရှင်ကိုကျော်သူနိုင်အခုဒီဥဆောင်ဆွေးနွေးခဲ့ကြသူတွေပေါ်မှာမိကွန်းနေလဲမြင်မြန်လို့ရပါတယ်အခုအနေနဲ့ဗာများဆွေးနွေးလို့ပါလဲရှင
်ဟာကျွန်တော်အနေနဲ့ဆွေးနွေးလို့တာကအဲဥလောက်ဆွေးပြောတာကိုကျွန်တော်ပြန်လဲပြီးတော့ဟုတ်မေခွန်းထုတ်ပြရှိတယ်ဗျအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့2015ယူကော့ဘွယ်မှာအဲဗမာနိုင်ငံသူနိုင်ငံသားတွေကတော့နိုင်ငံရဲ့မိမိတို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုလိုချင်တဲ့အတွက်ယူကော့ဘွယ်ကိုစောင့်ကြည့်လေတာပြီး90ရာခိုင်နှုန်းဟာဒါအပြောင်းအလဲအတွက်လိုချင်တဲ့အစိုးရကိုကြီးချေရမှာပါအဲယူကော့ဘွယ်ကိုကော်မရှင်နဲ့ယူကော့ဘွယ်ကိုယုံကြည်လို့တော့မဟုတ်ဘူးအဲဒါပေမဲ့ဘယ်လိုရမလဲဆိုရဲအကယ်၍အတိုက်ခံဘက်ကအနာရလို့ဖြစ်ရန်ပထမလွတ်တော်တက်တန်းက2လကြာပြီ။အဲ့ဒီ2လပထမလွတ်တော်တက်တန်း2လနဲ့နောက်အနာရတဲ့လွတ်တော်တက်မဲ့ချားမှာကျွန်တော်ကပြောရရင်တော့90တုန်းကဖြစ်ပြတဲ့အနေအထားမျိုးမဖြစ်ပြဘူးလို့ဒါယနေ့လက်ရှိအစိုးရအဖွဲ့အနေနဲ့ရောအဲလက်ရှိဒါပြောင်းရွေးကောက်ပွဲကော်မရှင်အနေနဲ့ရောကျွန်တော်တို့ပြည်သူလူထုအပေါ်မှာကတိကဝဲမရှိရဘူး။အဲအဲ့တော့ကျွန်တော်တို့ကဒါပြောမယ်ဆိုရင်ဒီရွေးကောက်ပွဲအလွယ်ကာလမှာမဲပေးပြီးတဲ့အချိန်မှာကျွန်တော်တို့ပြည်သူကစီစီလုံးလုံးနဲ့ဘာမှပြဿနာမရှိသေးအေးချမ်းချမ်းနေမယ်ဆိုရင်ဒါပထမလွတ်တော်တက်တဲ့ကကုန်သိခါရှိရှိနဲ့အာဏာလွတ်ပြောင်းမှုကိုပြီးပါမလားဆိုတဲ့မိကွန်းကိုကျွန်တော်ပြန်လဲမေးကြလို့ပါတယ်
ဟုတ်ကဲ့ပါရှင်ဒီကိုချောသူနိုင်ကတော့ဒီအမေကုန်းကိုလွှတ်တော်အမဦးလဆွေကိုမေးချင်တယ်လို့ပြောပါတယ်ရှင်ဆရာဘလိုများဟိုဖြေချင်ပါလဲရှင
်ဟုတ်ဟိုကျွန်တော်ယူလာတော်တော်များနေအဲဘယ်နှယောက်လာလာဦးလဆွေကြီးပဲကောင်းတယ်ပြီးမေးကြတာပဲကျွန်တော်တော့တက်ခဲ့ပါရပါတယ်ကျွန်တော်ဟုတ်ဆိုတော့ဟိုမယုံမကြည်ဖြစ်နေရင်ဟလာအဲ့ဒီရွက်ကောက်ပွဲရဲ့အဖြေကိုအမှန်တိုင်းဝင်မခံနိုင်ဘူးလက်မခံနိုင်ဘူးဆိုပြီးတော့မယုံမကြည်ဖြစ်နေရင်မဝင်မပြိုင်တာပိုကောင်းပါတယ်လို့ပဲကျွန်တော်အဲရိုးရိုးရှင်းရှင်းပြပြပဲပြန်ဖြေပြရစေဟုတ်
ဟုတ်ကဲ့ရှင်ဒါအခုဒီကော်လာတွေပေါ့နော်ပါဝင်ဆွေးနွေးသူတွေကိုခဏနေမှာကျွန်မပြန်ပြီးတော့အလှည့်ပေးပါမယ်အခုကျွန်မတစ်ခုလောက်မေးချင်တာကတော့ဒီတက်မတော်ရဲ့အခန်းကဏ္ဍပေါ့နော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်တွေရှိတယ်ဆိုတာတော့ဒါဟုတ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကတကယ်တမ်းလက်နက်ကိုင်ဆောင်ခွင့်ပေါ့နော်ပြည်သူလူထုစီမှာလက်နက်ကိုင်ဆောင်ခွင့်ဆိုတာမရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အဲ့လိုနိုင်ငံတစ်ခုမှာလက်နက်အပြည့်အစုံတပ်ဆင်ထားတဲ့မြမတက်မတော်အနေနဲ့ပေါ့နော်အလိုလျောက်ဩဇာအာဏာဆိုတာလေသူတို့လက်ထဲမှာရှိထားပြီးသားဖြစ်ပါတယ်ဒီလိုအခြေအနေမျိုးမှာဘာကြောင့်အရသားနိုင်ငံရေးမှာနေရာပို့ပြီးတော့လိုချင်နေရတာလဲဆိုတာကိုလည်းဆွေးနွေးစီချင်ပါတယ်ဆိုလိုတာကလွှတ်တော်ထဲမှာလည်းအခြေခံဥပဒေအရ၄ပုံတစ်ပုံကိုဟိုယူထားပြီးသားဖြစ်ပါတယ်အခုရွေးကောက်ပွဲနေတဲ့အချိန်မှာလည်းတက်မတော်ဘက်ကနေပြီးတော့ဟိုတက်တုပ်ရိုက်ပြီးတော့ပေါ့နော်ရွေးကောက်ပွဲဝင်တဲ့အနေအထားမျိုးတွေလည်းရှိပါတယ်ဒီဟာဆိုလို့ရှိရင်ဒီမြမနိုင်ငံရေးထဲမှာတက်မတော်ရဲ့အခန်းကဏ္ဍကို1990တုန်းကလို့အာနာသိန်းနာမျိုးမဟုတ်ဖဲနဲ့ဝင်ပြီးတော့ဟိုအဆင့်ထပ်တိုးပြီးတော့ယူကျင်တဲ့အနေအထားမျိုးလို့များသုံးသပ်လို့ရမလားရှင်ဒေါက်တာတင့်ဆွေဘယ်လိုများဆရာအနေနဲ့ရှုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျမြန်မာနိုင်ငံမှာတက်မတော်ရဲ့နိုင်ငံရေးထဲမှာပါဝင်ပတ်သက်မှုကိုပြောလို့ရှိရင်တော့ကျွန်တော်တို့ပိုယုတ်ကြီးနေဝင်ကိုပဲကျွန်တော်တို့လက်ညှိုးထိုးရပါမယ်ဘာလို့သူကဆက်ခဲ့တယ်1958အာဏာသိမ်းပြီးတဲ့နောက်1962အာဏာကိုအစ်အမှန်ထသိမ်းကလေးကနေပြီးတော့ဒီအစင်လာကိုသူကပြို့ထောက်ပြီးတော့ရှင်သန်ကြီးထွားအောင်လုပ်လာတယ်လုပ်လာရင်ကနေကျွန်တော်ထင်တယ်တမရဟိုတယုံညွန့်နဲ့နေရာဆက်ပြီးတော့ဒီပြောင်းလာတယ်တမရဟာပမာပြီမှာတော့သူ့ရဲ့ရေးကြီးတာမရှိဘူးသူကထိတ်ဆုံးကဆိုတဲ့ဆွဲအောင်မို့လေးစာရွက်ထဲရောက်ကောင်းနေရောဆွဲအောင်လုပ်ခဲ့တဲ့အနေထားဖြစ်လာပါတယ်ခင်ဗျာနောက်ခုတောင်းတော့2015ကိုကြည့်လိုက်ရင်ခုနကလည်းဟိုဆွေးနွေးကြသူပေါ့လေ1990ရှင်းလိုက်ရင်ကျွန်တော်မြင်တာတမျိုးပြ1990နဲ့2015 2015အလုံးမကြမ်းကိုပိုဆိုးတယ်လို့ကျွန်တော်မြင်တယ်တပ်မတော်ရည်တည်မှုရွေးကောက်ပွဲကော်မရှင်ရည်တည်မှုနောက်တစ်ခါ1990ကိုကြည့်လိုက်ဗျာဟိုမဆလနဲ့အဲ့ဒီပြန်ရတယ်အုပ်ချုပ်နေတာကစစ်တပ်3ပွင့်ဆိုင်စစ်တပ်အဲ့ဒီကထားခဲ့တဲ့နေခဲ့တဲ့အနေထားဟာဘာပဲပြောပြောဒီကနေ့2015နဲ့စာရင်ခွန်လစရာရှိတယ်လို့ပြောကောင်းပြောလို့ရတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကစေစိုးကတော်တိုင်းကောင်စီဟိုဟာနဝတ္တနေပြီးတော့ဒီဟိုမဆလာကိုလာသူအာနာသိင်းနေညမှာဘိုးဘာနေပြီးတော့တိမ်မောင်းမြောင်များဆိုငွေတွေထုတ်ကွန်ပြူတာဟာသူမျက်စိမိတ်ထားတယ်။အာမချွေမပြောနိုင်ပစ္စည်းအကုန်လုံးကိုမွေးဆက်ခံမုန်းပေးတယ်။ဒီကောက်ပွဲမှာလည်းသူကဘာပဲပြောပြောတော်တော်လေးတော့ကြာကြကြလေးသူကနေခဲ့တဲ့သဘောရှိတယ်။နောက်တော့ကယူကောက်ဝက်ပြီးတဲ့အခါမှလည်းပဲဟလာအဲကိုယ်စလဲတွေကိုအပြစ်ချတဲ့အခါမှဟို NRI ကနည်းနည်းချပြီးတော့ဟိုဘက်ကတော့မချဘူး။ဒီလောက်ပဲပါလာပေးပြီးတော့တကယ်တမ်းကသူကတန်လူကြီးဆန်ဆန်နေခဲ့တယ်။ဒီကနေ့ကြာတော့တော်တော်ကိုစွစွဝဝပေါ့လေ။အခုကအဲပေးရရင်မနေရပဲဟလာဘူးလင်မျိုးနဲ့ကြွားတရားကိုစကိုင်းတိုင်းကိုကြီးချုပ်ကမဲဆွဲစီဦးမွေးသွားတော့တမရောစီရဟရီကိုသုံးသွားတယ်ခင်ဗျ။နောက်ကဝေယုစီကျုပ်ကိုယ်တိုင်ကလည်းပြည်내တွေကိုတမရောရဲ့အရင်းမြစ်တွေကိုသုံးပြီးတော့သွားနေတယ်။နောက်တမရောဘက်မီဒီယာအစိုးရဘက်မီဒီယာအဲ့တော့ဒီနေ့2015ခင်ဗျာအစိုးရကဒီခိုင်ပြူပြည်내တွေကဒီခိုင်ပြူတမရောကသူ့ဘက်ကပါတယ်ဆိုတော့အခင်းချင်းကပြောင်းနေတယ်။တနည်းအားဖြင့်တမရောကိုကျွန်တော်တို့1990တဲ့နိုင်ငံရေးထဲမှာပါဝင်ဆွတ်ဖတ်မှုဟာအမှန်မှဆိုးဆိုးကလမ်းမကြီးကို6ကဘာကိုရောက်အောင်ကိုတည်ပို့နေတော့ကျွန်တော်တိုက်ပြည်ရဲ့အနာဂတ်အတွက်အမှန်မှဆိုးရပါတယ်ခင်ဗျာဒါကြောင့်2015ရုပ်ပွဲရလကတ်တွေပြီးတော့တက်မတော်ကိုရောတိုက်ပြည်ရောကေတင်နိုင်ပါစီလို့ပဲကျွန်တော်ရဆုတောင်းပါတယ
်ဟုတ်ကဲ့ရှင်ဒီ1990တုန်းကတော့ဒီလက်တလုံးအလိုအာနာတင်လိုက်ရတယ်ကယ်ဆယ်လိုက်ရတယ်ဆိုတဲ့အဖြစ်မျိုးနောက်ထပ်မြန်ထပ်ပြီးတော့ဖြစ်လာနိုင်ပါသေးလားကိုအောင်စောအမြင်ရောဘယ်လိုများရှိပါလဲ
ကျွန်တော်တင်တဲ့အာနာသိမ့်ဖို့ကတော့အတော်ကိုဖြတ်သွားပါပြီ။ဘာကြောင့်လဲဆိုတော့အာနာသိမ့်ကြီးသွားပြီလေ။2900ရင်းတော့သူတို့ယူထားပြီးဒီတန်းပြည်မှန်ရှိတယ်ခုနပြောသွားတဲ့အရင်းမြစ်တွေ။နောက် political power နိုင်ငံရေး power သူ economic power လို့ခေါ်တဲ့စီးပွားရေး power ကိုလည်းတမရောကပဲထိန်းချုပ်ထားတာဖြစ်ပါတယ်။နောက်ဒီနေ့တန်းပြည်မှန်ရှိတဲ့ချမ်းသာဆုံးသူတစုတညိုးထိုးပြီးတော့ပြောပဲကြပါဆိုရင်လည်းသူတို့ပဲဖြစ်ပါတယ်။နော်။ uniform ဝတ်ထားတဲ့သူတွေနဲ့ uniform ချွတ်ထားတဲ့သူတွေပဲဖြစ်ပါတယ်။ဆိုတော့ကျွန်တော်ထင်တယ်သူတို့ကတကယ်ကြတော့ဒီနေ့ခင်မှာတက်မရော်ကနေပြီးတော့နာမည်ကောင်းယူခြင်းတော့ဒီ2015မှာနာမည်ကောင်းယူခြင်းတော့သူတို့က 88th strategy တိုင်းအာဏာလွှဲရမယ်ပြီးတော့အတိုက်ခံနဲ့ China party နိုင်မှုဆိုတာလည်းကျွန်တော်ထပ်ပြောပါမယ်သိကြပါရယ်ဆိုတော့အဲ့တဲ့ကြောင့်လည်းကျွန်တော်ထင်တယ်တက်မလို့ကကျင်းစင်းရမယ်တစ်ချိန်တည်းမှာတက်မလို့တစ်ခုလည်းမဟုတ်ဘဲနဲ့တက်မလို့ဒီကြိုက်တယ်မကြိုက်တယ်ထောက်ခံတယ်မထောက်ခံတာပါသူတို့ဒီတနက်ကန်ထားတဲ့အဲတိုင်းပြည်အကြီးဆုံးဖြစ်တဲ့ institution ခုဖြစ်တဲ့အတွက်ကြောင့်ဒီအာဏာယူမဲ့ပါလီမန်မှာဒီ majority seat ကိုယူလာမဲ့ NLD ပါမယ်တိုင်းလာကောင်းဆောင်ပါတီတွေကလည်းတက်မလို့နဲ့ဘလို့စကားပြောမလဲအဲ့ဒီဟာကအရေးကြီးတယ်တဲ့အဲ့ဒီမှာအဖို့အထစ်ရှိသွားရင်နောက်လာမဲ့တက်တန်တို့လောမှာကျွန်တော်အဖို့အထစ်ဒီ balance ဒီပြဿနာတွေနဲ့အရေးကြီးရှိမယ်လို့ကျွန်တော်ထင်တယ်အဲ့အဲ့အစကောင်းမှုကျွန်တော်တို့အရေးကြီးအဲ့ကြောင့်ကျွန်တော်ထင်တယ် post election မှာဘာတွေဖြစ်မလဲဘလို့စပြီးတော့နိုင်တဲ့ပါတီကနေဦးဆောင်ပြီးတော့ဒီတက်မလို့နဲ့ accommodation ပေါ့နောက်ခုဘလို့စကားပြောမလဲဆိုတာကအရေးကြီးတစ်ဖက်လုံးပြင်ထားမယ်လို့ထင်တယ်အဲ့ဒီမျက်နှာကိုကြည့်ပြီးတော့
ဟုတ်ကဲ့ရှင်ကိုအောင်စောကိုပဲတစ်ဆက်ထည့်မိချင်ပါတယ်တမ်ဘရော်နဲ့ဒီအနိုင်ရတဲ့ပါတီအနိုင်အများစုအနိုင်ရတဲ့ပါတီနဲ့ဆွေးနွေးဖို့ပြင်ဆင်ထားဖို့ဆိုတဲ့နေရာမှာရောတမ်ဘရော်ဘက်ကအဲ့လိုအခွင့်အလမ်းမျိုးပေးမယ်လို့ရောယူဆပါလား
အားခက်တယ်အားပြဿနာသူတို့မှကျွန်တော်တို့ဒီ political negotiation ပေါ့နော်အဲ့ဒီစကမှာနှစ်ဖက်စလုံးမှာဘယ်လောက် scale ရှိလဲဘယ်လောက်ဒီသူတို့ပြင်ဆင်ထားပြီလဲဒါကိုဘယ်လောက်ဒီပြင်ဆင်ထားလဲဆိုတော့ကျွန်တော်တို့ခုအနာဆရာဦးတင်ဆွေဘာလို့ပြောခဲ့တာလေကိုကျွန်တော်ပြန်ကြည့်မယ်ဆိုရင်အဲလူတိုင်းကဒီတက်မတော်ကောင်းဆောင်တွေပေါ်မှာရောဒီသူတို့နဲ့နေတဲ့အဲဒီပါတီတွေပေါ်မှာရောမယုံကြည်မှုကအကြီးအကျယ်ရှိနေတာတွေ့ရတယ်ကျွန်တော်အဲ့ဒါကြောင့်ကျွန်တော်ထင်တယ်ဒီ election ပြီးပြီးချင်းနောက်နေ့6ရက်နေ့ဟုတ်လားဒီ November နေ့စပြီးတော့တိုင်းပြည်အနာဂတ်ကကျွန်တော်ထင်တယ်အရေးကြီးကြည့်တယ်အဲ့ဒီနေရာမှာဆက်စကားပြောမှာတော့ဒီတက်မတော်25ရာခိုင်နှုန်းကြီးထားတဲ့တက်မတော်ကောင်းဆောင်အနေနဲ့အနာအဲ့ပါလီမန်ထဲမှာအများစု majority seat ယူလာမဲ့ NLD ပါဝင်တိုင်းနာကောင်းဆောင်ပါတီတွေကစပြီးတော့အဲသူတို့ဘက်ကစပြီးစကားပြောနိုင်မှုလမ်းနေဖွင့်ပြရမယ်တက်မတော်ကောင်းဆောင်တွေဘက်ကလည်းအဲ့ဒါကိုလိုလာလက်ခံတယ်အရေးကြီးဘာကြောင့်ဒါဟာသူတို့ပြောနေတဲ့ transition တစ်ခုသူတို့ပြောတဲ့ချုံးမွေးတဲ့ transition တစ်ခုသွားကျင်နေဆိုရင်တော့တက်မတော်ကောင်းဆောင်တွေဘက်ကအဲ့ဒါကိုကျွန်တော်ထင်တယ်လမ်းဖွင့်ကြိုးစားမယ်လို့ထင်တယ်သူတို့တကယ်တိုင်းပြူဖြစ်တယ်ဆိုရင်တိုင်းပြူတကယ်ချစ်ဆက်သွားသေးတယ်အဲ့လိုမဟုတ်စင်းတော့ကျွန်တော်ထင်ချစ်ဆက်သွားဖို့အရန်ကိုဖတ်သွားလိမ့်မယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါရှင်အဲ့တော့ကျမဒီပါဝင်ဆွေးနွေးလို့တဲ့သူတွေကိုပဲထပ်ပြီးတော့ဖိတ်ခေါ်ပေးခြင်းပါတယ်ဘာဖြစ်လို့ကျမတို့ဒီမှာဆွေးနွေးမဲ့စာတွေတော့ရောက်နေရတယ်တော့ရှိပါတယ်ဒါပေမဲ့ဆွေးနွေးပွဲရဲ့အချိန်အတိုင်းတရားဟိုဆွေးနွေးလို့တဲ့ဒီဖုန်းခေါ်လာတဲ့လူတွေကိုအရင်ဆုံးကျမဖိတ်ခေါ်ခြင်းပါတယ်ကိုဆလိုင်းဘွေကုံရှိပါလားရှင်ကိုဆလိုင်းဘွေကုံဝင်ရောက်ဆွေးနွေးလို့ရပါတယ်ဟုတ်
ကဲ့ရှိပါတယ်မှန်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မဆွေးနေနေဆိုရင်တော့လူရင်းတို့ချင်းနဲ့အခု2015ရေကောက်ပွေးပြီးရင်စစ်တပ်ကအနာသိမ့်နေဆိုတာမသိမ့်ပါဘူးလို့ကျွန်တော်အပြတ်သတ်ပြောနိုင်တယ်။ဘာကြောင့်လဲဆိုတော့စစ်တပ်ဆိုတာအုပ်ချုပ်ရေးရောဥပဒေပြည်ရေးရောတရားစီရင်ရောသူတို့က20 50ခန့်ရပြီးသားအနာရပြီးသားဆိုတော့သူတို့ကအနာတော့သူတို့စစ်ပြီးတော့မသိမ့်မှာမဟုတ်ဘူး။နောက်ပြီးတော့မှ NLD ရလည်းပဲအခုချိန်တော့အပြတ်သတ်နိုင်တယ်သို့တော့အာကာသတွေဘာတွေမထားတော့ဘူးစစ်တပ်နဲ့ပူပူမြေဆောင်သူလုပ်နေပြီ။ဒါတော့ဦးသိန်းစိန်ကလည်းပဲသူအမညိုလင်းနဲ့သူသမရရလာတော့သူငါးနှစ်တက်တောင်းကိုကောင်းအောင်ပြီးတော့ပွဲသူစူးစမ်းမှာဖြစ်တယ်သူတမိုင်းကောင်းအောင်သူစူးစမ်းသွားမှာဖြစ်တယ်ဆိုတော့ပီတူလူထုရလည်းအရင်လုံးကလို့မဟုတ်တော့ဘူးအတိညာနေတိုးပြီးတော့မှသမာတရိနဲ့တရိကြီးကြီးနဲ့ကူကဆောင်ကြည့်နေပြီဆိုတော့အချင်းချင်းကအင်မတန်မကွာသွားပြီဆိုတော့စစ်တပ်ကအာဏာသိမ်းဖို့ဘယ်တော့မှစဉ်းစားမှာမဟုတ်တော့နည်းနည်းသတိထားစရာကောင်းတာကတော့အခုလိုမျိုးငင်းချမ်းကြီးငင်းချမ်းဆိုပြီးတော့မှဆွေးနွေးနေတဲ့အပြင်လောကလူကြီးကစစ်တပ်ကိုအာဏာသိမ်းအောင်တွေးထိုးနိုင်တာကိုရှိတယ
်ဟုတ်ကဲ့ပါအ
ဲ့ဒါပဲသူတို့နည်းနည်းသတိထားပြီးတော့မှလိုရမှာဖြစ်တယ်တော့တပ်မတော်ကတော့အာဏာမသိမ်းပါဘူးလို့ကျွန်တော်ရထားပြီးတာအာဏာတော့မသိမ်းတော့ဘူးလို့ကျွန်တော်အဲ့လိုမြင်နေတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အခုတစ်ဆက်ထဲမှာပဲဆွေးနွေးဖို့ဖိတ်ခေါ်ချင်တာကတော့ဥမြင့်ထေးပါရှင်နတ်မဥမြင့်ထေးဖြစ်ပါတယ်ဆွေးနွေးလို့ရပါတယ်ရှင်
အော်ဟုတ်ကဲ့လက်ရှိတော့ဟောလေကျွန်တော်စက်ပြောင်းနေတတ်တယ်ဆိုတော့လည်းရေးကြည့်ကြပါအဲဒါအနာတင်းမပြင်းဘူးဆိုတော့ကျွန်တော်ဒီစတော့ဘောဝန်စုကြည်တိုင်းကြလို့ရှိရေဒီနေ့ဆက်နေတော့အဲဒီကိုပြပြီးပါမယ်ကျွန်တော်တော့ဒီလက်ခံပြည့်စုံဖို့ရာသူပြိုင်နေတယ်လို့ကျွန်တော်ယူဆရတယ်ဗျာဘာလို့ဆိုတော့ကျွန်တော်တို့အရင်တော့ကဒီဝင်းကြီးတို့ကဥပဒေကတော့လေဒါမျိုးဥပဒေကိုပြည့်တိုက်တယ်ပေါ့ဗျာပြည့်လိုက်တယ်6လလောက်ဆိုတာနောက်ကျတော့ဥပဒေပြန်ပြီးလုံးလုံးကိုသိမ့်ပြလိုက်တယ်ပေါ့ဗျာ
ဟုတ်ကဲ့
အဲဒီလက်ရှိတို့ရဲ့အနေအထားကျတော့လေ
ဒီလိုအစီအမံရေးပြန်လေအများကြီးပြန်ဖလဲပြီးစတာရအများကြီးပြန်ကြတော့ကျွန်တော်တို့တော့ဆိုဒီတက်လာလို့ရှိရင်လေဒီကဒီစက်တွေဦးလို့စက်တွေလို့ကစားရရလို့ဒီလိုပဲပြန်ပြီးတော့တက်ပေါ်ကနေပြီးတော့ဟိုရပ်ပေးရမယ်လို့ကျွန်တော်တော့ဖြေတယ်
ဟုတ်ကဲ့ရှင်အဲ့တော့ကျမကြီးဒေါက်တာတင့်ဆွေကိုအကျက်ဒီအစီအစဉ်အဆုံးမသက်ခင်မှာတက်လက်အလှည့်ပေးခြင်းပါတယ်ဒေါက်တာတင့်ဆွေအနေနဲ့ရောအခုအခြေအနေမျိုးမှာဒီစစ်တပ်ဘက်ကဟိုနိုင်ငံရေးအာဏာကိုတစိ့တစ်ပိုင်းတော်တော်များများပေါ့နော်ဗီတိုအာဏာသဘောမျိုးရယူထားတဲ့အနေထားမျိုးမှာရွေးကောက်ပွဲရလတ်မှာအတိုက်အခံနဲ့အပြတ်အသတ်နိုင်ရခဲ့ရင်တောင်မှဒီပေါ်မှာနာမည်ကောင်းယူပြီးတော့ရက်တီလိုက်မဲ့ကြည့်သူဘက်ကနေပြီးတော့ရွေးကောက်ပွဲရလတ်ပေါ်မှာခိုင်ခိုင်မာမာရက်တီလိုက်မဲ့အလားအလာမျိုးများဆရာအနေနဲ့တွေ့ရပါသလားရှင
်။အဲဟုတ်ကဲ့ကျွန်တော်တို့အလုံးရဲ့မျိုးလင်းချက်လက္ခဏာကိုအောင်သောသုံးသက်သလိုဖြစ်တဲ့အရာကတော့အဲ့ဒီတိုင်းပဲဖြစ်ပါတယ်ခင်ဗျ။သို့သော်လည်းပဲလက်တွေ့ကြကြကျွန်တော်ဟိုစဉ်းစားပြရသည်နိုင်ငံရေးလို့ပေါ့လေ။ပုံမှန်နိုင်ငံဟာအရင်တုန်းကဟလာအပြောင်းလဲဟလာအချိန်ရှိသောဒီမိုကရေစီပညာလို့တုန်းကနိုင်ငံတကာကိုကြည့်လိုက်ရင်အင်ဒိုနီးရှားလို့ဖြစ်မလားပေါ့လေ20ကရခိုင်နှုန်းကလည်းယူတယ်ဆိုတော့အစတော့ဖြစ်တယ်လို့ပဲခဗျအဲလူတွေကတောင်အာဖရိကလို့ဖြစ်ချင်ကြတာပေါ့လေသို့သောဒီကနေ့2015ခုနှစ်ရွေးကောက်ပွဲမဲဆွဲကာလအချိန်ချင်းကြည့်လိုက်လို့ရှိရင်ပမာနိုင်ငံကတောင်အာဖရိကနေနေသသာအင်ဒိုနီးရှားနေနေသသာဇင်ဘာဘွေနဲ့သတ်တူးနေတယ်ခဗျအလားမဲမသမာမူကြီးနေတယ်ဟာလားကိစ္စတွေတက်ဖြစ်တော့ဟိုဒါလက်တွေ့ဖြစ်တာပေါ့လေဒါကြောင့်ပမာနိုင်ငံဟာနောက်တကယ်လို့ဟာလားဒီဇင်ဘာဝေးဝန်ကြီးရောဘတ်မူကာဝေးကိုတရုတ်ကတရုတ်ရဲ့ဟာလားငြင်းအိမ်လိုပဲစုနေဟိုလက်လျောညီတူတဲ့စုပြီးတော့ကျွန်တော်မြင်တယ်အဲဒီခါတော့ဟူးတည်ရမြဲလို့တရုတ်ကပေးမလားမသိဘူးဆိုလိုချင်တာကတော့အဲတမရုံဟာအကောင်းဆုံးခွန်လန်းကိုတရားမိဆုတ်တင်နေ2015ရုပ်ောက်ပွဲရလက်ကိုဟာသူတို့ရဲ့တိုင်းပြည်ရဲ့ကျွန်တော်တို့အားလုံးရဲ့အဲစစ်တပ်ရဲ့ထွက်ပေါက်အမှန်ဖြစ်ပါတယ်လို့ကျွန်တော်လေးလေးနဲ့ထပ်ပြီးဆုတောင်းပါတယ
်ဟုတ်ကဲ့ပါရှင်ဆရာဒေါက်တာတင့်ဆွေကိုရောဒီဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်ဦးလာဆွေနောက်အရာဝတီကိုအောင်စွာနဲ့ပါဝင်ဆွေးနွေးခဲ့ကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
ဟုတ်တော့မဆုမနဲ့အတူမတငိထိုင်စီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းတိုမီတာ30.50တိုကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်အဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင
်တူကီနိုင်ငံမှာသမရရေဂျက်တိုင်အာဒိုဂန်ကိုဖြုတ်ချဖို့ကြိုးစားတယ်ဆိုပြီးဆွဆွဲခံထားရတဲ့ဘာသာရေးခေါင်းဆောင်တူကိုထောက်ခံသူတွေပေါ့ဦးတည်တဲ့နေနေမှုတစ်ခုအတွင်းလူ35ယောက်ကိုအာနာပိုင်တွေကဒီကနေ့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အီဂျစ်နိုင်ငံမှာစနေနေ့ကပြတ်ကျသွားတဲ့ရုရှားခီးသည်တင်လေးမှာပါသွားတဲ့သူတွေကိုစုံစမ်းဖော်ထုတ်တာတွေလုပ်နေပြီးတော့အဲ့ဒီကပထမခန္ဓာကိုယ်ရုပ်အလောင်း10လောင်းကိုအမိတွေဖော်ထုတ်နိုင်ခဲ့ပါတယ်။ဒါပြင်အဲ့ဒီမှာတည်ဆုံသွားတဲ့ရုပ်အလောင်း140နဲ့ခန္ဓာကိုယ်အစိတ်ပိုင်း100ကိုလည်းရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုရုရှားစစ်လေရင်20နဲ့တင်လာနေကတည်ဆောင်ခဲ့တယ်လို့ရုရှားအရေးပေါ်ဝန်ကြီးဌာနကကြေညာပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူဖြစ်နေတော့ဖို့ရှိနေတဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာဟာကျမရဲ့အခြေအနေကြောင့်ခီးစဉ်ကိုဖျက်သိမ်းခဲ့ရပါတယ်ဒါပေမဲ့သူ့ကိုယ်စားမည်ဖြစ်သူမြန်မာနိုင်ငံကိုတော့မှဖြစ်တယ်လို့သမ္မတဟောင်းကမကြာသေးခင်ကပဲ AP သတင်းဌာနနဲ့တွေ့ဆုံရမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေလ်ဘာဘာဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz တင်းနဲ့တည်တည်တုံညလိုင်းဒိုမီတာ40 kHz 9330လိုင်းဒိုမီတာ48 kHz 6385လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလမီတာ190ရိုးကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမှာရှင်လန်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းဝဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.